Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ပါရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်အောက်တိုဘာလ29ရက်အင်္ဂါနေ့မနက်6နာရီကနေ9နာရီထိအစီအစဉ်တွေကို line to meter 2432နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖောင်ပါဒီမနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
မင်္ဂလာမနက်ခင်ပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ Afghanistan နိုင်ငံထဲမှာလုတ်သွားခဲ့တဲ့ငရင်ကြောင့်လူပေါင်း300နီးပါးသေဆုံးပြီးတော့1900ချောထိခိုက်ဒဏ်ရာရခဲ့ပါတယ်။အမေရိကန်ကိုရောက်နေတဲ့အင်ဒိုနီးရှားသမ္မတဝီဒိုဒိုဟာသမ္မတအိုဘားမားနဲ့အေဗီရောမှာတွေ့ဆုံခဲ့ပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဥဆံမဝင်တဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ကောင်းပါပြီရှင်။နွေမာလာရှိရနဲ့မှာကျင်းပမဲ့တထွေရွေးကောက်ပွဲအတွက်နိုင်ငံခြားသတင်းတော်တွေသတင်းယူနိုင်အောင်ပြည်ဝင်ခွင့်ဗီဇာတလထုတ်ပေးမယ်ဆိုတဲ့အကြောင်းနဲ့ပတ်သက်ပြီး CPJ ခေါ်သတင်းတော်များကကိုရေးဖွဲ့ကအခုလိုပြောပါတယ်။
But I think what happens is the real way that these restrictions and rules that they're being put on journalists, foreign journalists.
အပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရမှာပါ။ဒါအပြင်ကိုကိုကျွန်းမဲဆွယ်စီယုံရေးအတွက် NLD ကိုယ်စားလှယ်တွေအခက်တွေ့နေရတဲ့အကြောင်းကိုကိုကျွန်းလုံခြုံရေးအကြောင်းပြချက်နဲ့တိုက်ရင်အားပြောင်းရွှေ့တိုးချက်လာတဲ့အကြောင်းနဲ့တောင်ကိုရီးယားကကြိုတင်မဲနောက်ဆုံးအခြေအနေအကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့အင်္ဂါနေ့မနေ့နောက်ဆုံးရမြန်မာနဲ့နိုင်ငံကသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဦးဆံမိုးဝေတို့ကကြေညာပေးပါအောင်ရှင်။
အာဖဂန်နစ္စတန်နိုင်ငံအတွင်းတင်းလာနေကအင်အားပြင်းထန်တဲ့ငရင်လုတ်သွားခဲ့တာကြောင့်အာဖဂန်နဲ့အိန္ဒိချင်းပါကစ္စတန်နိုင်ငံတို့မှာလူ300နီးပါးသေဆုံးပြီးတော့1900ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။အမေရိကန်ဘူမိဗေဒတိုင်းထွာရေးဌာနရဲ့အဆိုအရငရင်ပြင်းအားဟာ 9.5 ရှိခဲ့တယ်လို့ဆိုပါတယ်။ငရင်ဟာပါကစ္စတန်၊တာဂျီကစ္စတန်နဲ့တရုတ်နိုင်ငံတို့နယ်စပ်အနီးမှာရှိတဲ့အာဖဂန်နိုင်ငံဘဒခါရှန်ခရိုင်အတွင်းကဟင်ဒူကုရှ်တောင်တန်းတွေကလူဦးရေတိတ်မထူထပ်တဲ့ဒေသမှာဗဟိုပြုလုခတ်သွားကြတာလို့ဆိုပါတယ်။ငရင်တန်အပြင်းထန်ဆုံးထိခိုက်ခဲ့တဲ့ဒေသဟာပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းဒေသခိုင်ဘာပခ်တွန်ခွာခရိုင်အတွင်းမှာဖြစ်ပြီးတော့အဲ့ဒီဒေသမှာတိတ်ဆုံးသူအရေအတွက်ဟာ140ကျော်နဲ့ထိခိုက်ဒဏ်ရာသူ1000ကျော်ရှိတယ်လို့အာဏာပိုင်တွေကပြောပါတယ်။အာဖဂန်နိုင်ငံအတွင်းမှာတော့အခုချိန်ထိလူ59ဦးသေဆုံးသွားတယ်လို့ဆိုပါတယ်။ဒါပေမဲ့အဲ့ဒီအရေးအတွက်ဟာတိတိတသာတိုးတက်သွားနိုင်တယ်လို့အာဖဂန်အစိုးရအုပ်ချုပ်ရေးအဖွဲ့အကြီးအကဲအဗ်ဒူလာအဗ်ဒူလာကပြောပါတယ်။အာဖဂန်နိုင်ငံအတွင်းသေဆုံးသူတွေထဲတက္ကားခရိုင်အတွင်းလောက်ခါနေတဲ့အဆောက်အုံအတွင်းကထွက်ပြေးဖို့ကြိုးစားတဲ့အကြောင်းသူ12ဦးလည်းပါဝင်တယ်လို့ဆိုပါတယ
်။ဆီးရီးယားနေဆက်တစ်ဖက်မှာအခြေစိုက်တဲ့အစွန်းရောက်ဆစ်သွေးကြွတွေပေါ်ရင်ဆိုင်နှိမ်နှင်းမဲ့ကြိုးပမ်းမှုတွေကိုအာဏာပိုင်တွေကဖိအားပေးလှုပ်ဆောင်နေတဲ့နေရာမှာတူရကီနိုင်ငံအရှိတောင်ပိုင်း IS Islamic စစ်သွေးကြွအဖွဲ့ဝင်တွေရှိရာနေရာကိုဝင်ရောက်စီးနင်းတိုက်ခတ်မှုတစ်ခုအတွင်းတူရကီရဲရာရှိ2ဦးနဲ့စစ်သွေးကြွ9ယောက်တေဆုံးခဲ့ရပါတယ်။အခုလိုလှုပ်ဆောင်တာဟာအာဏာပိုင်တွေအနေနဲ့နေဆက်ကိုဖျက်ကျော်ပြီးတော့ဆီးရီးယားနိုင်ငံနေဆက်အတွင်းမှာရှိနေတဲ့အစွန်းရောက်သမားတွေရဲ့အခြေခံစခန်းတွေကိုတိုက်ခတ်ချေမှုန်းလို့ရတယ်ဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်။ရဲတပ်ဖွဲ့ဝင်တွေကကာဒစ်တွေရဲ့မြို့တော်ဖြစ်တဲ့ဒိုင်ယာဘကီယာမှာရှိတဲ့အိမ်တွေကိုရဲတပ်ဖွဲ့ဝင်တွေကတင်းလာနေမှာဝင်ရောက်စီးနှင်းတဲ့အချိန်မှာပြစ်ခတ်မှုတွေဖြစ်ပွားခဲ့တာပါရဲတပ်ဖွဲ့ဝင်5ဦးဒဏ်ရာရှိခဲ့ပြီးတော့စစ်သွေးကြွ12ယောက်ဖမ်းဆီးရမိခဲ့တယ်လို့လုံခြုံရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်အခုလစောစောပိုင်းတုန်းကတူရကီနိုင်ငံရဲ့မြို့တော်အင်ကာရာမှာလူပေါင်း100ကျော်တေဆုံးခဲ့ရတဲ့အတိခံဘုံးခွဲမှုနှစ်ခုကို IS Islamic စစ်သွေးကြွအဖွဲ့ကစီစဉ်ဆောင်ရွက်ခဲ့တာဖြစ်တယ်လို့တူရကီအစိုးရကစွပ်စွဲပြစ်တင်ထားပါတယ်
ရသည်ဥရုအပြောင်းလဲကိစ္စရများအပြင်ကုံတွယ်ရေးနဲ့တောင်တရုတ်ပင်လယ်မှာပင်လယ်ရေကြောင်းသွားလာမှုပူပေါင်းဆောင်ရေးကိစ္စတို့ကိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့အမေရိကန်သမ္မတဘာရက်အိုဘားမားတို့အင်ဂျူရာမှာတင်းနေတာနေ့ကတွေ့ဆုံစဉ်အဓိကထားဆွေးနွေးကြပါတယ်။ဝီဒိုဒိုဟာအမေရိကန်ပြည်ထောင်စုကိုဆယ်နှစ်တာအတွင်းပထမဆုံးအကြိမ်လာရောက်တဲ့အင်ဒိုနီးရှားခေါင်းဆောင်လည်းဖြစ်ပါတယ်။သူဟာလွန်ခဲ့တဲ့တနှစ်ကသမ္မတရာထူးလက်ခံခဲ့ပြီးကမ္ဘာလူ့ဦးရေအများဆုံးမွတ်စလင်နိုင်ငံမှာအပြောင်းအလဲဖော်ဆောင်ဖို့ကတိပေးခဲ့တာဖြစ်ပါတယ်။ဒါပေမဲ့သူဟာအိုဘားမားနီးတူလွန်ခဲ့တဲ့6နှစ်ကအိုဘားမားအာဏာရရှိခဲ့စဉ်အတိုင်းစီးပွားရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။အင်ဒိုနီးရှားမှာအမေရိကန်ရဲ့ယင်းနှိမ့်ညွန်မှုပိုမိုဆွဲဆောင်နိုင်မယ့်အလားအလာကိုအင်ဒိုနီးရှားခေါင်းဆောင်ကလိုလားတာဖြစ်ပါတယ်။အင်ဒိုနီးရှားမှာလူဦးရေတန်150အနက်1800ခန့်လုံးဟာအင်တာနက်အဆက်အသွယ်ရှိပြီးဒါဟာကမ္ဘာတဝန်းတခြားနိုင်ငံနေတဲ့လွန်စွာရောင်းနေနေတာဖြစ်ပါတယ်။သူဟာ900တာအမေရိကန်ခီးစဉ်အတွင်းစီးပွားရေးခေါင်းဆောင်များငွေကြေးစီမံခန့်ခွဲသူများစက်မှုပညာရှင်များနဲ့တပ်ထုတွင်လုပ်ငန်းအမှုဆောင်အရာရှိတွေနဲ့ဆန်ဖရန်စစ္စကိုနဲ့ဝါရှင်တန်တို့မှာတွေ့ဆုံဖို့ရှိပါတယ်။ငယ်စဉ်ကလေးဘွားက9နှစ်နီးပါးကြာအင်ဒိုနီးရှားမှာနေထိုင်ခဲ့တဲ့အိုဘားမားအနေနဲ့ ကာကွယ်ရေးနဲ့ပင်လယ်ရေကြောင်းကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်တယ်လို့အင်ဘီရောကပြောပါတယ်။အင်ဒိုနီးရှားအနေနဲ့အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့နဲ့ဆက်ဆံရေးကိုချင်းကွင်းရှာညှိနေပေမဲ့တောင်တရုတ်ပင်လယ်ပေါ်မှာတရုတ်အစိုးရရဲ့ပင်လယ်ပြင်ပိုင်ဆိုင်မှုတွေနဲ့ပတ်သက်လို့လည်းစိုးရိမ်မကင်းဖြစ်နေပါတယ်။ဝီဒိုတို့အနေနဲ့အင်ဒိုနီးရှားကမ်းခြေဆောင်တပ်ကိုစွန့်ရင်မြစ်တင်ပေးဖို့အမေရိကန်ထံကနေအကူအညီကိုတောင်းခံနေတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံတဝန်းအပြင်ဒေသတွင်းတော်မီလောင်ကျွမ်းမှုတွေကြောင့်မီဂိုမျိုးတွေဖုံးလွှမ်းမှုကိုရင်ဆိုင်နေရတဲ့အင်ဒိုနီးရှားနိုင်ငံအနေနဲ့ရာသီဥတုအပြောင်းအလဲနဲ့ပတ်သက်လို့ပိုမိုကောင်းမွန်စွာလှုပ်ဆောင်နိုင်ဖို့ကိုလည်းဝီဒိုဒိုကဥပမာကိုဖိအားပေးဖို့ဝီဒိုဒိုကိုဥပမာကဖိအားပေးဖို့ရှိနေပါတယ်။အင်ဒိုနီးရှားဟာကမ္ဘာပေါ်မှာဖန်လုံအင်တန်ငွေထုတ်လွှင့်တဲ့အဓိကနိုင်ငံတစ်နိုင်ငံလည်းဖြစ်ပါတယ်။ Amnesty International USA ကထုတ်ပြန်တဲ့ကြေညာချက်မှာတော့အင်ဒိုနီးရှားလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဝီဒိုဒိုကိုသမ္မတဥပမာကမေကွန်းထုတ်လိမ့်မယ်လို့မျှော်လင့်ကြောင်းဖော်ပြထားပါတယ်။အင်ဒိုနီးရှားခေါင်းဆောင်ကတိုးတက်မှုတွေပြုလုပ်ပေးမယ်လို့ကတိပေးထားပေမဲ့အပြောင်းအလဲနှိုးကွေးတယ်လို့ Amnesty ကပြောပါတယ်။အင်ဒိုနီးရှားအချင်းတောင်တွေထဲမှာယုံကြည်ချက်ကြောင့်အချင်းကျနေတဲ့အချင်းသားတွေရှိတယ်လို့လည်း Amnesty ကပြောပါတယ်။
ပါလက်စတိုင်းလူမျိုးတွေနဲ့အစ္စရေးလုံခြုံရေးတပ်ဖွဲ့ဝင်တွေကြားမှာထပ်ခါတလဲလဲဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေကိုတုံ့ပြန်တဲ့အနေနဲ့အရှိတ်ဂျေရုဆလင်မှာနေထိုင်တဲ့ပါလက်စတိုင်းလူမျိုးတွေရဲ့ခရီးသွားလာခွင့်နဲ့ခံစားခွင့်တချို့ကိုရုတ်သိမ်းဖို့အတွက်အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နင်တန်ယာဟုကစဉ်းစားနေတယ်လို့ဆိုပါတယ်။တိမ်ပိုက်ခံဂါဇာရဲ့အနောက်ဘက်ခြမ်းဒေသမှာနေထိုင်သူတွေခံစားခွင့်မရှိဘဲအရှိတ်ဂျေရုဆလင်မှာနေထိုင်နေကြတဲ့ပါလက်စတိုင်းလူမျိုးတွေကိုအစ္စရေးကပေးထားတဲ့လူမှုရေးအခွင့်အရေးမူဝါဒတွေကိုပြန်ပြီးတော့သုံးသပ်ဖို့မစ္စတာနီတန်ယာဟုကအမိန့်ပေးလိုက်တဲ့အကြောင်းအစ္စရေးအရာရှိတွေကတနင်္လာနေ့မှာပြောဆိုပါရတယ်။တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ပြီးခဲ့တဲ့လအတွင်းဂျေရုဆလင်ဘာသာရေးအထွတ်မြတ်နယ်မြေမှာစတင်ဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်။အဲ့ဒီမှာအစ္စရေးနိုင်ငံသား၁၀ယောက်တေဆုံးပြီးတော့အများစုဟာဓားထိုးခံပြီးတော့တေဆုံးခဲ့ရတာဖြစ်ပါတယ်ခင်ဗျာ။
UAV ရေကန်တရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံလွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာဒုတိယကမ္ဘာစစ်အတွင်းရုရှားတို့ကဂျပန်ထံကနေသိမ်းပိုက်လိုက်တဲ့ Kuril ကျွန်းစုတွေအပေါ်မှာစစ်အခြေစားစခန်းစောက်ဖို့ရုရှားအစိုးရကပြင်ဆင်နေပါတယ်ဒါဟာစီးပွားရေးအကောင့်လာနေတဲ့ Pacific ဒေသအတွင်းကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေတိုးမြင့်မှုနဲ့ကာကွယ်ဖို့အတွက် Asia Pivot လို့ခေါ်တဲ့ရုရှားရဲ့ချင်းကွင်းရှာညရေးအစီအစဉ်ရဲ့တရိပ်တစေတာအဖြစ်နဲ့ဆောင်ရွက်ခြင်းလည်းဖြစ်ပါတယ်တကယ်လို့ရုရှားအနေနဲ့အရှေ့မြောက်ဒေသမှာစစ်ရေးအရအရေးပါတဲ့သူဖြစ်လို့ရဆိုရင်ခူရီးလ်ကျွန်းမှာစစ်အခြေစားစခန်းတည်ဆောက်မဲ့ကိစ္စဟာအထောက်အကူပြုလိမ့်မယ်လို့တိုကျိုမြို့အခြေစိုက်မဟာဗျူဟာလေ့လာရေးဌာနကလုံခြုံရေးဆိုင်ရာသုတေသီ Grant Newman ကပြောပါတယ
်။တောင်နှင်းမြောက်ကိုရီးယားစစ်ပွဲအတွင်းနှစ်ဖက်အစိုးရတို့ကြားမှာတင်းမာမှုတွေကြောင့်ဆယ်စုနှစ်၆စုလောက်ကွဲကွာနေကြရတဲ့မိသားစုဆွေမျိုးတွေခဏတာပြန်လည်ပြီးတော့စုံစည်းခွင့်ရခဲ့ရပြီးနောက်ဒီကနေ့မှာတော့ဝမ်းနဲ့ကြေကွဲစွာနဲ့နှုတ်ဆက်ခွဲခွာခဲ့ကြပါတယ်။မြောက်ကိုရီးယားအပန်းဖြေစခန်းဖြစ်တဲ့မောင့်ခွန်ကန်းမှာဒုတိယအကြိမ်ပြန်ပြီးတော့စုံစည်းမှုအတွင်းမှာပါဝင်ခဲ့ကြတဲ့တောင်ကိုရီးယားလူမျိုး250နဲ့သူတို့ရဲ့မိသားစုတွေနောက်တစ်ကြိမ်ပြန်ပြီးတော့ဆုံတွေ့ခွင့်ရဖို့မလွယ်တော့ပါဘူးခင်ဗျာ
။အာဂျင်တီးနားနိုင်ငံမှာတင်းငွေတွေကကျင်းပခဲ့တဲ့ရွေးကောက်ပွဲမတိုင်ခင်ကောက်ယူခဲ့တဲ့လူလူစစ်တမ်းတွေအားလုံးလွှဲချော်ခဲ့ပါတယ်။လက်ရှိသမ္မတခရစ်စတီနာဖာနန်ဒက်စ်ဒီကုရှ်နဲကသူမရာတို့ကိုဆက်ခံဖို့အတွက်ရည်ချဲထားတဲ့ကိုယ်စားလှယ်လောင်းဒန်နီယယ်ရှိုးလီအနေနဲ့ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရလိမ့်မယ်လို့စစ်တမ်းအတော်များများမှာဖော်ပြခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းမဲအရေးအတွက်86ယောက်ခန့်လုံးရည်တွက်ပြီးတဲ့အထိပွဲနိုအဲရစ်မြို့တော်ဝန်လည်းဖြစ်နာမည်ကြီးဘောလုံးအသင်းတစ်သင်းဖြစ်တဲ့ဘိုကာဂျူနီယာရဲ့အကြီးအကဲဟောင်းလည်းဖြစ်တဲ့အသက်56နှစ်အရွယ်မော်ရီရှီယိုမက်ခရီကမဲအရေးအတွက်35.1ရရှိပြီးတော့ရှီယိုလီကမဲအရေးအတွက်35.900ခန့်လုံးအသီးသီးအနိုင်ရခဲ့တဲ့အတွက်နိုဝင်ဘာလ22ရက်နေ့မှာတိုင်းပြည်အတွင်းပထမဆုံးအကြိမ်တကြွပြန်ရွေးကောက်ပွဲကိုမဖြစ်မနေကျင်းပရတော့မှာဖြစ်ပါတယ်။ဒီကနေ့ဖြစ်သွားခဲ့တဲ့အခြေအနေဟာတိုင်းပြည်ရဲ့နိုင်ငံရေးအခင်းအကျင်းကိုလုံးဝပြောင်းလဲပစ်လိုက်ပါတယ်လို့မော်ရီရှီယိုမက်ခရီကထောက်ခံသူတွေကိုတင်းငွေငွေနေ့ကပြောကြားခဲ့ပါတယ်ခင်ဗျာ
။အသင့်စီမံထုတ်လုပ်ထားတဲ့ဝက်ဥကြောင်းဝက်ပေါင်းကြောင်းဝက်ဆန်နဲ့hot dog အစားရှိတဲ့အစားစာတွေနဲ့ခြေလေးချောင်းအသားတွေဟာကင်ဆာရောဂါဖြစ်ပွားဖို့ဖြစ်စေနိုင်တယ်ဆိုပြီးတော့ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းဖြစ်တဲ့ WHO ကပြောဆိုလိုက်ပါတယ် WHO ရဲ့နိုင်ငံတကာကင်ဆာရောဂါသုတေသနအေဂျင်စီကနေအသားတွေနဲ့ကင်ဆာရောဂါရဲ့ဆက်ဆံမှုအကြောင်းကိုလေ့လာသုတေသနပြုလုပ်ချက်800ကျော်ပြုလုပ်ပြီးတဲ့နောက်မှာအခုလိုထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်ခင်ဗျာ
င်္ဂါနေ့နဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံကသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ဦးစံမိုးဝီတို့ကကြေညာပေးခဲ့တာပါ။အခုတော့ဆက်သွယ်မြန်မြန်ချက်တွေနဲ့သတင်းဆောင်ပါတွေကိုတလဲတင်ပြပေးပါမယ်။မြန်မာနိုင်ငံမှာနှွေမာလာရှိရနေကြရင်ကျင်းပမယ်အတထွေရွေးကောက်ပွဲမှာနိုင်ငံသားသတင်းတောက်တွေသတင်းယူနိုင်ဖို့အတွက်သတင်းတက်တန်းတလရှိတဲ့ပြည်ဝင်ခွင့်ဗီဇာထုတ်ပေးမှာဖြစ်ကြောင်းပြည်ချရေးဝန်ကြီးဌာနကမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲသတင်းယူဖို့ကန့်သတ်ချက်တွေကိုတွေ့နေရစေဖြစ်ပြီးရွေးကောက်ပွဲလုပ်ငန်းစဉ်တွေတရားမျှတမှုရှိပါမလားဆိုတာသူတို့အနေနဲ့စိုးရိမ်မိကြောင်း CPJ ခေါ်သတင်းတော်များကကွယ်ရေးကော်မတီကပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့မိုင်းအင်ဂျင်နိုင်ကအပြည့်စုံကိုပြောပြပေးပါမယ်ရှင်။
မကြခင်ကျင်းပတော့မယ့်ရွေးကောက်ပွဲအတွက်တင်ကြားရေးဝန်ကြီးဌာနအနေနဲ့နိုင်ငံတကာသတင်းဌာနတွေကနိုင်ငံသားသတင်းတောက်တွေကိုတလတက်တန်းရှိတဲ့ပြည်ဝင်ခွင့်ဗီဇာထောက်ခံဆောင်ရွက်ပေးနေကြောင်းမနေ့ကကြေညာချက်ထုတ်ပြန်လိုက်တာပါ။အဲ့ဒီမှာနိုင်ငံသားသတင်းတောက်တွေသတင်းရယူနိုင်ဖို့ဆောင်ရွက်ရမယ့်လုပ်ငန်းစဉ်တွေကိုလည်းဖော်ပြထားပါတယ်။အခုလိုရွေးကောက်ပွဲမှာသတင်းယူဖို့နိုင်ငံသားသတင်းတောက်တွေကိုခွင့်ပြုတာကိုကြိုဆိုပေမဲ့သတင်းတောက်တွေအပေါ်ကန့်သတ်ချက်တွေကိုတွေ့နေရဆဲဖြစ်တယ်လို့လက်တွေ့မှာရွေးကောက်ပွဲသတင်းတွေကိုဘလောက်ထိလွတ်လွတ်လပ်လပ်ယူခွင့်ရမလဲဆိုတဲ့အပေါ်မှာမူတည်မှာဖြစ်တယ်လို့နယူးယောက်အခြေစိုက် CPJ ခေါ်သတင်းတောက်များကာကွယ်ပေးရေးကော်မတီရဲ့အာရှအစီအစဉ်လုပ်ငန်းညှိနှိုင်းရေးမှူး Bob Dees က VOA ကိုပြောပါတယ
် But I think what happens is the real way that these restrictions and rules that they're being put on journalists foreign journalists and
နိုင်ငံသားသတင်းတောက်တွေနဲ့ပြည်တွင်းသတင်းတောက်တွေအပေါ်ထားတဲ့ကန့်သတ်ချက်နဲ့စည်းမျဉ်းတွေဟာရွေးကောက်ပွဲကျင်းပမယ့်နေ့မှာသူတို့ဘယ်လောက်ထိတိရရောက်ဖြစ်အောင်ဆောင်ရွက်မလဲဘယ်လိုကြားဝင်နှောက်ယှက်ဟန်တားမှုတွေရှိမလဲဆိုတော့တကယ်လက်တွေ့လှုပ်ဆောင်မဲ့အပေါ်မှာမူတည်မှာဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ကျွန်တော်တို့အလွန်ပဲစိုးရိမ်မကင်ဖြစ်မိပါတယ်မြန်မာနိုင်ငံမှာစစ်မှန်တဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုလုပ်ပေးနိုင်ပါမလားဆိုတာကဘာကစောင့်ကြည့်နေပါတယ
်ပြည်ချားရေးဝန်ကြီးဌာနရဲ့မနေ့ကထုတ်ပြန်ချက်မှာပြည်ဝင်ခွင့်ဗီဇာရတဲ့နိုင်ငံသားသတင်းတောက်တွေအနေနဲ့ရွေးကောက်ပွဲကျင်းပချိန်မှာမဲယုံပရဝုံအတွင်းဝင်ရောက်သတင်းယူမယ်ဆိုရင်သက်ဆိုင်ရာခရိုင်မြို့နယ်ရွေးကောက်ပွဲကော်မရှင်ရုံးတွေရဲ့ခွင့်ပြုချက်ရဖို့လိုတယ်လို့ဖော်ပြထားပါတယ်။ဒါဟာကန့်သတ်ချက်တစ်ခုလို့ဖြစ်နေပြီးရွေးကောက်ပွဲကျင်းပမယ့်နေ့မှာသတင်းတောက်တွေအနေနဲ့သတင်းတွေကိုလွတ်လွတ်လပ်လပ်ယူခွင့်ရဖို့အရေးကြီးတယ်လို့မြင်ကြောင်း Bob Dees ကပြောပါတယ
်။ The government has to accept that the role of media is incredibly important in
အများလက်ခံတဲ့ခိုင်လုံတဲ့ရွေးကောက်ပွဲဖြစ်လာဖို့သတင်းမီဒီယာတွေရဲ့အခန်းကဏ္ဍဟာအလွန်အမင်တမအရေးပါတယ်ဆိုတာကိုအစိုးရအနေနဲ့လက်ခံရမှာဖြစ်ပါတယ်။ကန့်သတ်ချက်တွေကိုမြင်ရတဲ့အခါမှာကျွန်တော်တို့စိုးရိမ်မိပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးသတင်းယူရမှာဘယ်အတိုင်းအတာထိလွတ်လပ်ခွင့်ရမလဲ၊မျှမျှတတဖြစ်ပါမလားဆိုတာကျင်းပမဲ့နေကြရင်ဖြစ်ရတဲ့အပေါ်မှာမူတည်မှာဖြစ်ပါတယ်။
ကြည်ရင်းမှာလဲရွေးကောက်ပွဲသတင်းယူမဲ့သတင်းတောက်တွေအတွက်ကန့်သတ်ချက်တွေရှိနေတယ်လို့မန္တလေး Journalist School တာဝန်ခံကိုစန်းယူကျော်ကပြောပါတယ
်။ဒီကိစ္စမှာလဲကျွန်တော်တို့ကသက်ဆိုင်ရာခရိုင်ကော်မရှင်ကိုသွားတင်ရမယ်ကိုဒီမဲ့ဟိုမဲယုံရဲ့ဒီဟိုအရှိရဒေတာပေါ့နော်။အဲ့ဒီမှာလဲအဲ့လိုသွားယူဖို့ပြည်တွင်းတောက်တွေတော့ခက်ခဲဖြစ်နေတယ်။ဟောတစ်ခေါက်ပြောရဲတော့လို့မရအောင်နှစ်ခေါက်သားမှအချက်ကြီးလား။ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီနိုင်ငံရေးသတင်းတောက်ဒီလိုတွေရောဒီလိုတွေတော့ဒီရောခုနကတည်းကဒီလိုအခြေအနေကခုနကတည်းကဒီ UC ရဲ့လုံဆောင်ချက်ဒီပြည်ချိုင်းဝင်ခံရတဲ့ပုံမတော်ချက်တွေကတို့တည်းသမားတွေခက်ခဲခုရှိနေတယ်ကျွန်တော်မြင်တယ
်ရွေးကောက်ပွဲတည်းယူမဲ့နိုင်ငံသားတည်းတော့တွေအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေရွေးကောက်ပွဲတည်းရယူခွင့်အတိအမှတ်ပြုကပ်ပြားတွေကိုထုတ်ပေးမှာဖြစ်တယ်လို့ပြည်ချိုင်းဝင်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒါပေမဲ့ရွေးကောက်ပွဲတည်းကိုယူနိုင်ဖို့ပြည်ချိုင်းဝင်ကြီးဌာနကထောက်ခံထားတဲ့ပြည်ဝင်ခွင့်ဗီဇာထောက်ခံချက်စာကိုပါတခါတည်းယူဆောင်ထားဖို့လိုကြောင်းနဲ့တာဝန်ရှိသူတွေကတိုက်ပြီးစစ်ဆေးရမှာပြသဖို့လိုတယ်လို့ရေးသားထားပါတယ်။အခုလိုနိုင်ငံသားသတင်းတောက်တွေကိုရွေးကောက်ပွဲမှာသတင်းယူခွင့်ကိုတော့2012ခုနှစ်ဂျားဖြတ်ရွေးကောက်ပွဲတုန်းကလည်းမြန်မာအစိုးရကခွင့်ပြုခဲ့ပါတယ်ရှင်။
မိုင်းအင်ဂျင်နိုင်ရဲ့တင်ပြချက်ဖြစ်ပါတယ်ဆက်လက်ပြီးတော့ဒီလာမဲ့တထွေရွေးကောက်ပွဲအတွက်မဲဆယ်ဆွေးရမှုတွေကိုပါတီတိတိကအချိန်မြင့်ဆောင်ရွက်လာနေတာမှာရန်ကုန်တိုင်းဒေသကြီးအတွင်းကကိုကိုကျွန်းမှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်တော်ကိုယ်စားလှယ်လောင်းတွေအနေနဲ့မဲဆယ်ဆွေးရမှုအတားစီအခက်အခဲတွေရှိနေတယ်လို့ NLD ပါတီကိုယ်စားလှယ်လောင်းဦးဝင်းမင်းကပြောပါတယ်ရွေးကောက်ပွဲကော်မရှင်ရဲ့အဆိုအရကိုကိုကျွန်းမှာမဲပေးနိုင်သူပေါင်း1,590ရှိတယ်လို့သိရပါတယ်အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်
ရွေးကောက်ပွဲကာလမဲဆွယ်စည်းရုံးဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအရ60သာတတ်မှတ်ပေးထားတာကြောင့်မဲဆွယ်စည်းရုံးဖို့ကိုကိုကျွန်းကိုတွားနိုင်ဖို့အချိန်ချင်းစူးစမ်းခဲ့ပြီးအခက်အခဲအမျိုးမျိုးနဲ့ရင်ဆိုင်ခဲ့ရပြီးတဲ့နောက်မှာမှ အန်အဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုကိုစားပြုပြီးကိုကိုကျော်မဲဆန္ဒနယ်မြေကနေဝင်ရောက်ရှင်ပြိုင်ကြမဲ့ကိုစလေလောင်းတွေအခုအော်တိုဘာလ22ရက်နေ့ကမှရောက်ရှိသွားခဲ့ကြတာပါကိုကိုကျွန်းရောက်ပြီးမဲဆွယ်စည်းုံတဲ့နေရာမှာကန့်တတ်တားဆီးမှုတွေနဲ့ရင်ဆိုင်ခဲ့ရတယ်လို့အန်အဒီပါတီပြည်သူ့လွတ်တော်ကိုစလေလောင်းဦးဝင်းမင်းက VOA ကိုပြောပါတယ်
ကိုကိုကျွန်းမျိုးကသူကနှစ်ရက်ကနှစ်ခုပဲရှိပါတယ်တမျိုးမျိုးလုံးကမတိရက်ကွက်နဲ့မနေ့ရက်ကွက်ပဲရှိပါတယ်အဲ့တော့ကျွန်တော်တို့မျိုးထဲမှာလှည့်လေပြီးတော့မဲဆွယ်စည်းုံရေးလုပ်ငန်းဆောင်ရွက်တဲ့အခါမှာကန့်တတ်နေပြီတောင်ဝင်မအပမဝင်ရဆိုတဲ့ဆိုင်းမှုတွေကိုကျွန်တော်တို့တွေ့ရပါတယ်အဲ့တော့ကျွန်တော်တို့ကမဝင်ပါဘူးမဝင်မဲနဲ့ကျွန်တော်တို့သွားလို့ရတဲ့ရက်ကွက်ထဲကိုပဲကျွန်တော်မဲဆွယ်စည်းုံရေးကိုဆောင်ရွက်ပါတယ်အဲ့တော့ကျွန်တော်တို့မဲဆွယ်တမျိုးနယ်လုံးမှာကျွန်တော်မဲဆွယ်စည်းုံလို့ရတဲ့အင်ဂျီယာ130ကျော်လောက်ရှိပြီမဲဆန္ဒရှင်က300ကျော်လောက်ပဲကျွန်တော်မဲဆွယ်စည်းုံရပါတယ်နောက်အဲ့ကန့်တတ်နေပြီမဝင်ရဆိုတဲ့ဆိုင်းမှုတွေကလည်းဒီအော်တိုဘား19ရက်နေ့မှာသူတို့စတင်ပြီးတော့စိုက်ထူတယ်လို့ကျွန်တော်တို့သိရပါတယ
်ကန့်တတ်နေပြီတမမှုနဲ့တော်မအပမဝင်ရဆိုတဲ့တားမြစ်ပိတ်ပင်မှုတွေလှုပ်ဆောင်ထားတာနဲ့ပတ်သက်လို့ကိုကိုကျွတ်မြွနဲ့ရေကောက်ပွဲကော်မရှင်ထံတင်ပြခဲ့တဲ့အကြောင်းဦးဝင်းမင်းကပြောပါတယ်
။အဲ့တော့ကျွန်တော်တို့ကဒီကန့်တတ်နယ်မြေကိုဘသူကကန့်တတ်ထားတာလဲ။အားကြောင့်ကျွန်တော်တို့မဝင်ရသလဲဆိုတာကိုကျွန်တော်22ရက်နေ့ကကျွန်တော်မြွနဲ့ရေကောက်ပွဲကော်မရှင်နဲ့ကျွန်တော်တို့တွေ့ဆုံဆွေးနွေးပါတယ်။တွေ့ဆုံဆွေးနွေးပြီးတော့အဲ့ကန့်တတ်နယ်မြေအတွင်းကျွန်တော်ဘဲဆယ်စီယုံခွင့်ရရှိဖို့အတွက်တော့သက်ဆိုင်ရာဌာနများနဲ့ညှိနှိုင်းဆောင်ရွက်ပေးဖို့ကျွန်တော်ညနေကော်မရှင်ကို24ရက်နေ့ကကျွန်တော်စတင်ခဲ့ပါတယ်။အောက်တိုဘာလ25ရက်နေ့မှာညနေရွေးကောက်ပွဲကော်မရှင်ကကျွန်တော်အကြောင်းပြန်ပါတယ်။ဒီကိုကိုကျွန်းညနေအတွင်းရှိပေါ်တော့တပ်ပိုင်မြေဖြစ်သည့်ဖြည့်ရင်းနဲ့လုံခြုံရေးကသတ်မှတ်ထားတဲ့ကန့်တတ်နယ်မြေတွေမှာပေါ်တော့ဘဲဆယ်စီရေလုံငန်းများဆောင်ရွက်ခွင့်မပြုကြောင်းဆိုပြီးတော့သူကကျွန်တော်အကြောင်းပြန်ပါတယ်ခင်ဗျာ။ကျွန်တော်ကပြောပြပါတယ်ကျွန်တော်ရွေးကောက်ပွဲကော်မရှင်ဥပဒေအရစစ်တပ်ဧရိယာအတွင်းဘဲဆယ်စီဝင်မရှိဘူးဆိုတာမပါပါဘူး။အဲ့တော့ကော်မရှင်ကထုတ်ပြန်ထားတဲ့ဥပဒေကိုချိုးဖောက်နေတာကကျွန်တော်တို့မဟုတ်ပဲနဲ့ဒီတပ်ပိုင်းကချိုးဖောက်နေတာကိုကျွန်တော်တို့ကသူတို့တင်ပြပါတယ်25အောက်တိုဘာ25ရက်နေ့ညနေ4နာရီလောက်ကကျွန်တော်အမှတ်28ရေးတဲ့စကန်တပ်မှုနဲ့စကန်မှုတွေတွေ့ဖို့အတွက်ကျွန်တော်တွားဥပ္ပိဆုံပါတယ်ကျွန်တော်ဂိဝမှာစကန်မှုတွေတော့မတွေ့ရပါဘူးစကန်မှုကကျွန်တော်တို့ရဲ့ USCB ပါတီကဒီလိုတော့ကိုယ်တိုင်လောက်ဖြစ်တဲ့ရေတပ်ကာဝေးဦးတိကျုပ်အငိမ့်သာသူကဦးသက်စွေရောက်ရှိနေတဲ့အတွက်ကိုကိုကျွတ်မျိုးပေါ်ကိုတွားတယ်လို့ဇက်ကပြောပါတယ်ကျွန်တော်အဲ့ဒီစကားမှုဒုဗိုလ်မှူးကြီးဆိုင်တက်နိုင်တယ်ကျွန်တော်တွေ့ခွင့်မရခဲ့ပါဘူး
။ကိုကိုကျွန်းမှာ NLD ပါတီနဲ့အဓိကရှင်ပြိုင်ကြမဲ့ပြည်ခံဖြိုးပါတီကိုစလေလောင်းတွေရဲ့မဲဆွယ်စည်းုံမှုကတော့ NLD ကိုစလေလောင်းတွေလောက်အခက်အခဲမရှိခဲ့ဘူးလို့ဦးဝင်းမင်းကဆက်ပြောပါတယ
်။အဲ့ကျွန်တော်တို့မရောက်ခင်မှာတော့ကျွန်တော်တို့ရဲ့ပြိုင်ပွဲပါတီဖြစ်တဲ့ဒီ USCB ပါတီကနေပြီးတော့ဒီအဲ့နေရာဒီမှာမဲဆွယ်စည်းုံရေးလုပ်ငန်းတွေကိုဆောင်ရွက်တယ်လို့ကျွန်တော်တို့ဒီဒေသခံတွေရဲ့ပြောကြားချက်ရကျွန်တော်တို့သိရပါတယ်။ဒေသခံတွေကအဲ့ဒီဝင်တဲ့ကိုတော့သူတို့ဈေးရောက်သွားတာတို့သူထိခွေသွားတာတို့အလုတ်သွားလောက်တာတို့ရှိတယ်ပေါ့နော်အဲ့ဒီမှာ USCB logo တွေ USCB အင်ဂျီတွေမြင်တွေ့ရတယ်လို့ဒေသခံတွေကျွန်တော်တို့ပြန်လည်းပြောပြပါတယ
်ကိုကိုကျွတ်မှပြည်ခံပြုတ်ပါတီကိုကိုစားပြုပြီးဝေရောက်ရှင်ပြန်ရမယ်ကိုစလေလောင်းတွေကတော့ပြည်သူ့လွတ်တော်အတွက်တမတော်ကာကွယ်ရေးဦးစီးချုပ်ရေအငိမ့်စားဗိုလ်ချုပ်ကြီးသူရဦးသက်ဆွေတိုင်းဒေသကြီးလွတ်တော်မဲဆန္ဒနယ်တစ်အတွက်ရန်ကုန်တိုင်းဒေသကြီးနေဆက်ရေးရနဲ့လုံခြုံရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့သူဦးတင်ဝင်းတိုင်းဒေသကြီးမဆန္ဒနယ်နှစ်အတွက်ဦးအောင်နိုင်တို့ကဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်။မြို့သားလွတ်တော်အတွက်ကတော့ကိုကိုကျွန်းဟာမြို့နယ်ငယ်လေးဖြစ်တာကြောင့်ရန်ကုန်တိုင်းဒေသကြီးအတွင်းကတွန်တေးကော်မူကွမ်းကြောင်ကုန်းမြို့နယ်တွေနဲ့အတူပူးတွဲပေးထားပါတယ်။ဒါကြောင့်လဲအမျိုးသားလွတ်တော်မဆန္ဒနယ်မြေအမှတ်၈အတွက်အဲ့ဒီဒေသတွေကိုလက်ရှိမှာကိုစားပြုနေတဲ့ပြည်ခံပြိုးပါတီအမှတ်ဈေးကဘာဦးခင်ရွှေကဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။ကိုကိုကျွတ်မဲဆန္ဒနယ်မြေမှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုစားဝင်ရောက်ရှင်ပြိုင်ကြမဲ့ကိုစလေလောင်းတွေကတော့ပြည်သူ့လွတ်တော်အတွက်ဦးဝင်းမင်းအမျိုးသားလွတ်တော်မဲဆန္ဒနယ်မြေအမတ်၈အတွက်ဦးကျော်ထွေးတိုင်းဒေသကြီး၁အတွက်ဦးကျော်သူတိုင်းဒေသကြီး၂အတွက်ဦးဝင်းကိုကိုဝင်းတို့ဖြစ်ကြပါရခင်ဗျာ
ကိုဇော်ဝင်းလိုင်ရဲ့စူးစီးတင်ပြချက်ဖြစ်ပါရရှင်ဆက်လက်ပြီးတော့အေယာဝတီတိုင်းဟန်းကြီးကျွန်းကတက်မှတ်29လက်အောက်ခံတပ်သား1100ကျော်ကိုရန်ကုန်တိုင်းပိုင်နဲ့ထဲမှာပါတဲ့ကိုကိုကျွန်းကိုလုံခြုံရေးအကြောင်းပြချက်နဲ့ပြီးခဲ့တဲ့သတင်းပတ်ထဲရွှေ့ပြောင်းစေခဲ့တာဟာပြည်ခိုင်ဖြိုးပါတီအတွက်ကြိုတင်မဲတွေရယူဖို့ဖြစ်နိုင်ကြောင်းဝေဖန်မှုတွေထွက်ပေါ်နေပါတယ်။အခုလိုတက်မှတ်29လက်အောက်ခံတက်မတော်သားတွေကိုရွှေ့ပြောင်းလိုက်တဲ့ကိစ္စနဲ့ပတ်သက်လို့စစ်ထောက်လန့်ရေးအရာရှိဟောင်းတူဦးလက်ဖြစ်ဝါရှင်တန် DC မြန်မာတန်ယုံတန်မှုဟောင်းတူဦးလက်ဖြစ်သူဦးအောင်လင်းထွန်းကိုကိုညာဝင်းအောင်ကဆက်သွယ်မေးမြန်းရမှာသူကအခုလိုစတင်ဖြေကြားပါရရှင်
။ဟုတ်ကဲ့ကျွန်တော်အမြင်ပြောရင်တော့ဒီကိုကိုကျွန်းလို့မင်္ဂလာတို့တက်နေတို့မိတ္တလာတက်နေတို့ပြင်းငင်တက်နေတို့နောက်စစ်တပ်ထိန်းချုပ်ထားတဲ့နေသဒေသတို့မှာဟိုစစ်တပ်အနေနဲ့နိုင်ရမယ်ဆိုတဲ့ပုံစံမျိုးရှိပါတယ်ဒါကလည်းဘာဖြစ်လို့လဲဆိုတော့ကျွန်တော်1990ရွေးကောက်ပွဲမှာ ကျွန်တော်တို့ကိုယ်တိုင်ပဲလေဟိုတပ်ဖက်များကိုပြဝိုက်တော်နည်းအဖြစ်မဲထည့်ခိုင်းပေမဲ့ကျွန်တော်တို့အရာရှိနဲ့မိသားစုတွေကအန်ဂျယ်ဒီကိုမဲထည့်ခဲ့ပါပြီ။ဒါအရင်ကသမိုင်းကြောင်းရပါလေ။အခုကိုကိုကျွန်းကိစ္စမှာလည်းဒီကိုကိုကျွန်းမှာကရှုံးပါကြောက်တယ်ဗျာ။ရှုံးပါကြောက်တဲ့တကြောင်မလို့အခုတော့ထပ်ပြီးတော့မှအင်အားတွေထပ်ပို့တယ်။လုံခြုံရေးအကြောင်းပြတယ်။အဲ့လူတွေကပဲထပ်ပြီးတော့မှမဲထည့်ဖို့အတွက်ကိုတို့သူကြီးမှန်တဲ့အနေနဲ့ကျွန်တော်ဖြစ်ပါလေ။နောက်တစ်ခုကကျွန်တော်မြင်တာက2010လုံးကတော့တို့မတရားထုတ်လို့ရတယ်ဗျာအခုဒီ2015မှာတော့ဒီမတရားလုပ်ဖို့ကအရင်လိုလွတ်လွတ်လပ်လပ်တော့မရနိုင်ဘူးအဲ့တော့ညီညွတ်စုံနဲ့ဘလူညီနဲ့အလားနိုင်အောင်လုပ်မယ်ဆိုတဲ့ဥစ္စာကိုတော့တို့တွက်ထားဖို့ပေါ်ပါတယ်ဘာကြောင့်လဲဆိုတော့ဘုဂျိုကြီးဒူလာရှေမန်ကိုလည်းအဲ့ဒါတို့ US စာတမ်းမှာပြောတယ် NLD နဲ့အဲ့ဒါတို့ပြည်ခိုင်မျိုးနဲ့ပြောင်းရင်ပြည်ခိုင်မျိုးရှုံးနေတယ်ဆိုတာတို့တွက်ပြီးသားဖြစ်ပါဒါကြောင့်မလို့အခုကိုကိုကျော်ကိစ္စမှာလေဒါဘုသူကြီးသူရပြဆွေတို့ဒါဘဘူးကြီးတည်ဝင်းတို့နိုင်ဝင်နိုင်ရမယ်ဆိုတဲ့နေသားမျိုးနဲ့မနိုင်နိုင်အောင်လုပ်နေတဲ့ပေါ်ပြပါတယ်ခင
်ဟုတ်ကဲ့ဆိုတော့ဒီကိုကိုကျွန်းဆိုတာကတက်မတော်ကဘယ်လောက်ထိအဲ့ဒီနေရာမှာထိန်ချုပ်မှုတွေဘယ်လောက်ရှိနိုင်ပါလဲ
ကျွန်တော်တို့ကိုကိုကျွန်းကတော့90ရာခိုင်နှုန်းကျော်လောက်ကဒီတက်မတော်ရေရပါဗျာထိန်းထားတဲ့ area ဖြစ်ပါတယ်
အဲ့တော့ဒီမှာတခုတွေးစရာကတပ်သား1200လောက်ကိုကိုကိုကျွန်းကိုရွှေ့တာကဒီရွေးကောက်ဝဲကော်မရှင်ကသတ်မှတ်ထားတဲ့မဲပေးမှုမတိုင်ခင်ရပ်ပိုင်းတွေမှာလှုပ်ဆောင်နိုင်ခွင့်ရှိမရှိဆိုတာတွေအရာရောဒါတွေကအကျုံးဝင်ပါရဲ့လားခင်ဗျ
ာကျွန်တော်ဥရေဂျုံကတော့ကျွန်တော်သိမနာမလဲမသိဘူးပေါ့ဗျာဟိုဒါပေမဲ့နှစ်ပိုင်းရှိပါတယ်တစ်ပိုင်းကဒီစစ်သား1000ကျော်ကိုရွှေ့တာကတစ်ကလုံလုံရေးဆိုပြီးတော့မှမဲထည့်ခိုင်းတာရှိတယ်ဗျာဒီအင်အားစုတွေကကိုကိုကျုံကိုပို့လိုက်တဲ့အတွက်ကြောင့်မို့ကျန်တဲ့ဒီကျုံးမှာရှိတဲ့လူတွေကိုအင်အားကြတဲ့အနေအထားမျိုးလေးဖြစ်ကောင်းဖြစ်နိုင်ပါတယ်ခင်ဗျာတကယ်တကယ်မဲပေးတဲ့အခါကျရင်တော့ထင်တယ်ဒေါ်ဆန်းစုကြည်ပါတီကိုပဲမဲပေးလိမ့်မယ်ဗ
ျအခုကျွန်တော်တို့ကြားနေရတဲ့သတင်းတွေကကိုကိုကျုံးမှာ NLD ပါတီဝင်တွေကမဲဆွယ်စည်းရုံးရေးတွေလုပ်တဲ့အခါမှာတချို့တားမြစ်မှုတွေရှိတော့ဗောနော်နောက်တစ်ခါအဲ့မှာအစိုးရဝန်ထမ်းတွေဆိုလဲ NLD ပါတီနေနဲ့မပတ်သက်ဖို့ဆိုပြီးတော့ချင်းချောက်မှုတွေလည်းရှိတယ်လို့ကြားရပါတယ်ဘလို့စိုးရိမ်မှုတွေကြောင့်လို့မှန်းဆပါတယ
်ပုံမှန်လည်းပြောရင်တော့ဒီအရသာဝန်ထမ်းတွေရောဒီတက်မတော်သားဝန်ထမ်းတွေရောသူတို့မိခိုနေတဲ့ကျွန်တဲ့မိသားစုတွေရောကအပြောင်းအလဲကိုကျွန်တော်တို့လိုချင်ကြပါတယ်အခုအမိန်နေပါလေဘယ်တော့ထုတ်ပြန်ထုတ်ပြန်ကြ2010မှာတန်ငင်တော့ရာကောင်းရမယ်ခုနောက်ပိုင်းတော့ရလိမ့်မယ်လို့ကျွန်တော်မမြင်ဘူးအဲ့ရေးပဲယူဘယ်တော့မှမယူနိုင်ဘူးဗျစစ်သားတယောက်နဲ့ရောက်ပဲရေးယူလို့ရမယ်စစ်သား1000တို့ရေးယူမရဘူးစစ်သား1000ရဲ့ဆိုရင်စစ်သားကိုတို့လမ်းရမှာပဲ
တော်ရရှင်များရှင်ရွေးကောက်ပွဲကျင်းပဖို့သတင်းပတ်အနည်းငယ်သာကြံတော့တဲ့အချိန်မှာပဲနိုင်ငံရေးစည်းရုံးလှုပ်ရှားမှုတွေမှာချိန်ချောက်နှောက်ယှက်ခံရတဲ့သတင်းတွေလက်နက်ခိုင်ပဋိပက္ခတွေကြောင့်လုံခြုံရေးအတွက်စိုးရိမ်မှုတွေထွက်ပေါ်နေပါတယ်။ရွေးကောက်ပွဲလုံခြုံရေးအတွက်ဘလို့စိန်ခေါ်မှုတွေရှိနေပါသလဲ။ရွေးကောက်ပွဲငြိမ်းငြိမ်းချမ်းချမ်းနဲ့ကျင်းပနိုင်ဖို့ဘလို့လုံခြုံရေးအစီအမံတွေလိုအပ်လိမ့်မယ်လို့ယူဆကြပါသလဲဆိုတာကိုအင်္ဂါနေ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။
အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါစေရှင်။သောရရှင်များရှင်ခုဆက်လက်ပြီးတော့ပြီးခဲ့တဲ့သတင်းတစ်ပတ်တွေတွင်အာရှနိုင်ငံတွေအပါအဝင်ပြည်ပရောက်မြန်မာနိုင်ငံသားတွေဟာကြိုတင်မဲ့ပေးရမှာအကြောင်းမျိုးကြောင့်မဲပေးခွင့်မရခဲ့ကြတဲ့သူတွေအများပြားရှိခဲ့တယ်လို့ဒီအထက်ကတောင်ကိုရီးယားရောက်မြန်မာနိုင်ငံသားတချို့ကတော့မနေ့ကဆိုးမြို့မြန်မာတန်ရုံမှာမဲပေးခွင့်ရခဲ့ကြပါတယ်။အရင်ကမဲစင်းထဲမှာပါပြီးမဲပြားမပါလို့မဲမပေးခဲ့ရတဲ့သူတွေရောပထမအချိန်မဲပေးရမယ့်ရက်မှာအကြောင်းမျိုးကြောင့်မဲလာမပေးနိုင်တဲ့သူတွေအတွက်တန်ရုံကနောက်ဆုံးအချိန်မဲပေးခွင့်ရအောင်စီစဉ်ပေးခဲ့တာဖြစ်ပါတယ်။အသေးစိတ်ကိုဆက်သွယ်မြင့်မြန်ထားတဲ့မခင်ဖြူထွေးကပြောပြပေးပါမယ်ရှင်
။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းပြည်ပရောက်မြန်မာနိုင်ငံသားတွေအကြားကြိုတင်မဲပေးမှုတွေမှာအခက်အခဲအမျိုးမျိုးကြုံခဲ့ရတာတွေရှိခဲ့တယ်လို့တောင်ကိုရီးယားရောက်မြန်မာနိုင်ငံသားတွေကြားမှာဆိုရင်လေဒီလ15ရက်နေ့ကနေ18ရက်နေ့အထိတန်ရုံမှာကြိုတင်မဲလာပေးဖို့သတ်မှတ်ထားတဲ့ရက်တွေအတွင်းမှာ အကြောင်းမျိုးမျိုးကြောင့်မဲလာမပေးနိုင်ခဲ့ကြတဲ့သူတွေမဲပေးခွင့်မရတဲ့သူတွေအများပြားရှိခဲ့တာပါဒီလိုမျိုးပထမအချိန်မဲပေးရမယ့်ရက်တွေအတွင်းမဲပေးခွင့်မရခဲ့ကြတဲ့သူတွေကိုစိုးမျိုးမြမာတန်ယုံကမနေ့ကတနင်္ဂနွေနေ့မှာတော့မဲပေးခွင့်ပြန်ပေးခဲ့ပါတယ်အရင်ကမဲဆင်းထဲမှာပါပြီးမဲပြားမပါလို့မဲပေးခွင့်မရတဲ့သူတွေရောပထမအချိန်မဲပေးရမယ့်ရက်မှာအကြောင်းမျိုးမျိုးကြောင့်မဲလာမပေးနိုင်ခဲ့ကြတဲ့သူတွေရောစုစုပေါင်း235ယောက်မဲလာပေးခဲ့ကြတယ်လို့ပြပရောက်မြန်မာနိုင်ငံသားတိုင်းမဲပေးခွင့်ရရှိရေးလှုပ်ဆောင်ကြိုးပမ်းနေတဲ့တောင်ကိုရီးယားချွတ်တင်မဲစစ်တမ်းကောက်ယူရေးလုပ်ငန်းတာဝန်ခံတဦးဖြစ်တဲ့ကိုဝင်းလိုင်ကပြောပါတယ်။
ကျွန်တော်တို့ဒီမှာကနော်မဲပြားချန်တဲ့လူကအားလုံးပေါင်းက82ယောက်လောက်ရှိမှာပေါ့ဗျာနော်။82ယောက်ထဲမှာမှရွေးကောက်နေပြီးတော့ပြန်ချပစ်လိုက်တာ50နဲ့မှ2ယောက်ပေါ့နော်။ Sorry 52ယောက်မဟုတ်58ယောက်။အဲ့ဒီထဲမှာလာပြီးတော့မဲပြားချန်တဲ့လူတွေကလာထဲ့တာ10ယောက်တောင်မှမပြည့်ဘူးပြာကျွန်တော်တို့စစ်တမ်းကောက်ကြည့်ရလေဘလို့ဖြစ်လဲဆိုတော့40လောက်ကသူတို့အခက်ခဲတွေလည်းရှိမှာပေါ့နော်ခက်ခဲတွေဆိုတော့တချို့ကြလို့ရှင်လဲဒီမှာကနေဝူးကနေလာကြတဲ့လူတွေရှိမှာ哦အဲ့လိုလူတွေကပြန်ပြီးတော့မထည့်ကြတော့ဘူးပြာမဲပြားကြံတဲ့လူတွေက10ယောက်လောက်ပဲရှိပြီးတော့တကယ်တမ်းဟိုကျွန်တော်တို့ဒီ15 16 17မှာမဲလာမထည့်တဲ့လူတွေကအဲ့နေမနေရပေါ့နော်25နေရထည့်ခွင့်ပြုတယ်ထဲခွင့်ပြုတဲ့အတွက်ကြောင့်မို့အားလုံးစုစုပေါင်းက235ယောက်လာပြီးတယ်။အဲ235ယောက်ထဲမှာမဲကြံကလာပြီးတဲ့လူက10ယောက်လောက်ပဲရှိတယ
်။မနေ့ကတန်ယုံမှာမဲလာပေးခဲ့ကြသူအကြီးအကျယ်ဟာတကယ်တမ်းမဲပေးဖို့ကြံနေသေးတဲ့အကြီးအကျယ်ထက်အများကြီးနည်းနေသေးတယ်လို့လည်းကိုဝင်းလိုင်ကပြောပါတယ်။ရွေးကောက်ပွဲကော်မရှင်ရဲ့တာဝန်ယူမှုပေါ်ဆမှုကြောင့်ပြည်ပရောက်မြန်မာတွေထောင်ထဲချီမဲပေးခွင့်ဆုံးရှုံးရသလိုတန်ယုံဘက်ကမဲလာပေးမဲ့လူတွေကိုအကြောက်ကြားရမှာလဲအားနေခဲ့တာကြောင့်မလို့မဲပေးသူအရေးအတွက်နေခဲ့ရတာလို့ကိုဝင်းလိုင်ကပြောပါတယ
်ကျွန်တော်ထင်တာတော့အဓိကပထမအချက်ကဒီသူတို့ရဲ့ထုတ်ပြန်တာ22ရက်နေ့မှာထုတ်ပြန်တယ်ထုတ်ပြန်ပြီးတော့လည်းပွင့်လဲသွားပြောရလို့ရှိတော့တကယ်တမ်းဆိုလို့ရှိရင်သူတို့ကတန်ရုံအနေနဲ့ဘာပဲပြောရောဖုံးလေးဆက်တာပဲဖြစ်ဖြစ်တခုပေါ့နော်မက်ဆေ့ကိုဒိုင်းရိုက်ပို့တာပဲဖြစ်အဲ့လိုလုပ်ပေးတယ်ဆိုလို့ရှိရင်တော့အားလုံးကတိကောင်းတိမယ်ပေါ့လေနော်ခုကသူတို့ကတာဝန်ကြီးကျုံပဲပေါ့နော်သူတို့စိုးမြန်မာတန်ရောဒီ Facebook website ပါပဲကြုံညာပြီးလိုက်တယ်အဲ့ဒါကိုကျွန်တော်တို့ဒီမှာစစ်တမ်းကောက်နေကျွန်တော်တို့ဒီမှာရှိတဲ့လူမျိုးရေးဖွဲ့တွေကပြန်ပြီး share ပေးကြတယ်ပေါ့လေအဲ့လိုအနေထားပဲရှိတယ်တကယ်တမ်းတိတိကျနဲ့သိရမလားဟိုလူကြီးမင်းကြံခဲ့တဲ့မဲပြားကိုလာပြီးတော့ဒီ25ရက်နေ့မှာမပြတ်မကွက်လာထဲပါဆိုတော့အကြောင်းကြားတာတော့ဘယ်သူမှမပို့အဲ့ဒါတော့
မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျင်းပဖို့ကြေညာထားတဲ့ရွေးကောက်ပွဲအတွက်ပြည်ပရောက်မြန်မာနိုင်ငံသားတွေပြီးခဲ့တဲ့သတင်းပတ်တွေအတွင်းကြိုတင်မဲတွေကိုစပိတ်ခဲ့ကြတာပါဒီလိုမဲပေးရမှာဖြစ်ဆွဲရတဲ့ပုံစံ15လျှောက်လွှာကိုမှတ်မှတ်ကန်ကန်တင်ခဲ့ပါလျက်စီးရင်ထဲမှာပြန်မပါလာခဲ့ကြတဲ့သူတွေနောက်စီးရင်ထဲမှာပါပေမဲ့လည်းမဲပြားလက်မဲ့ပါမလာတဲ့သူတွေတချို့ကတော့မဲပြားရည်အတွက်မစုံလင်တာကစလို့အခက်အခဲမျိုးမျိုးနဲ့မဲပေးခွင့်မရကြတဲ့သူတွေဟာနေရာအနှံ့နိုင်ငံအတော်များများမှာရှိခဲ့တာပါဒီအမားယူနီအတွက်မဲဆန္ဒရှင်တွေအကြားမကျင်တဲ့တန်တွေတိုက်ကြားမှုတွေရှိခဲ့ပြီးတဲ့နောက်မှာတော့ရွေးကောက်ပွဲကော်မရှင်ကလိုအပ်တဲ့မဲများတွေထပ်ပြီးပို့ပေးမယ့်အကြောင်းပြောခဲ့တယ်လို့တန်ယုံတွေကလည်းနောက်ထပ်မဲပေးနိုင်မယ့်ရက်တွေကိုစစ်ဆင်ပေးခဲ့တာပါ။ဒါပေမဲ့အခုနောက်ဆုံးအချိန်ထပ်မံစစ်ဆင်ပေးတဲ့အချိန်မှာလည်းမဲပေးခွင့်မရကြတဲ့သူတွေအများပြားချိနေသေးတယ်ဆိုပြီးတော့ဝေဖန်မှုတွေကလည်းထွက်ပေါ်နေတာပါ။ပြည်ပရောက်မြန်မာနိုင်ငံသားတိုင်းမဲပေးခွင့်ရရှိရေးလှုပ်ဆောင်ကြိုးပမ်းနေတဲ့ဒီတောင်ကိုရီးယားအဖွဲ့ကတော့ရွေးကောက်ပွဲကော်မရှင်ရဲ့တာဝန်မဲ့လုပ်ရက်တွေနဲ့ပတ်သက်လို့မဲပေးခွင့်ဆုံးရှုံးခဲ့ရတဲ့မြန်မာနိုင်ငံသားတွေရဲ့ကိုယ်ပိုင်ဖွင့်ဟချက်တွေနဲ့သတင်းစာရှင်းလင်းပွဲတရက်ကိုစိုးမျိုးတော်ကမြန်မာတပ်ရုံးရှိမှပြုလုပ်နိုင်အောင်ကြိုးပမ်းနေတယ်လို့လည်းကိုဝင်းလိုင်ကပြောပါရရှင်
။တောင်ကိုရီးယားရောက်မြန်မာတွေရဲ့ကြိုတင်မဲပေးတဲ့ကိစ္စအခြေအနေကိုမှခင်ပြထွေးကတင်ပြပေးခဲ့တာပါ။တော်ရရှင်တွေအနေနဲ့ VA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA email လိုက်စာ burmese@voanews.com မှာဆက်သွယ်နိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေညနေ၃နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း၆နာရီကနေ၇နာရီအစီအစဉ်ကိုလိုင်းတူ16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း၉နာရီကနေ၁၀နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာအသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
Thank you. မင်္ဂလာနံနက်ခင်ပါရှင် VO American သံအင်္ဂါနေ့မနေ့ပဲမြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းတိုမီတာ24 32 40နဲ့လိုင်းလာမီတာ190တို့ကနေဆက်လက်တင်ဆက်ပေးနေပါဗျ။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝဲအစီအစဉ်မှာတော့ကမ္ဘာမီဒီယာထဲကမြန်မာနဲ့မနေ့ခင်အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရမှာဖြစ်တယ်လို့အပတ်စဉ်တင်ဆက်နေတဲ့စီးပွားရေးကဏ္ဍသုတဆုံလင်အမေရိကန်တခွင်နဲ့အမေရိကန်ဆိုရရဲ့သဘောထားအမြင်တွေကိုနားဆင်ရဖို့ရှိပါတယ်။ဒီကနေ့စီးပွားရေးကဏ္ဍမှာကြားရမှာကတော့
ဒီကြီးရဲ့တည်မှုကြောင့်ဖြစ်လာတဲ့ဒီစီးပွားရေးအကျိုးသက်ရောက်မှုတွေဒါစီးပွားရေးစီးဆင်းမှုမှာကန့်တောက်သွားတဲ့အခါမှာဒီနာဆုံးရှုံးမှုတွေဘယ်လိုရှိခဲ့လဲဆိုရအောင်ကျွန်တော်စဉ်းစားကြည့်ချက်ခဲ့ပါတယ
်ပြန်လဲထူထောင်ရေးအတွင်းရေးမှူးဒေါက်တာဇော်ဦးပြောသွားတာပါပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်အခုတော့ကမ္ဘာမီဒီယာတွေထဲကနောက်ဆုံးဖော်ပြထားတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်ပါကိုနားဆင်ရပါမယ်မိုင်အင်ဂျင်နိုင်ကကိုဆန်မိုးဝေကိုကူညီပြီးတော့တင်ဆက်ပေးထားပါတယ်ရှင်
ပထမအဦးဆုံးတင်ပြပေးမှာကတော့ the irrawaddy.org online မှာစောင်းမရှင်စောရနိုင်ရေးသားထားတဲ့စောင်းမပဲဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းတက်တန်းအရင်ဆုံးတိုင်းရင်းသားလက်နက်ကိုင်အဖွဲ့ဖြစ်တဲ့ကရင်အမျိုးသားအစည်းအရုံး KNU အဖွဲ့ရဲ့စစ်ဖက်ရေးရာပြောခွင့်ရသူကနိုင်ငံအတွင်းညီညာရေးလုပ်ငန်းစဉ်မှာပါဝင်တဲ့အကြောင်းကတော့ကိုပိုင်အုပ်ချုပ်ခွင့်ဒေသရရှိရေးအတွက်တွေးထွက်တန်ယုံမှုမဖြစ်စေဘဲဆက်လက်ပြီးတော့တိုက်ပွဲဝင်သွားဖို့လှုံ့ဆော်လာတာဖြစ်တယ်ဆိုပြီးတော့ပြောဆိုတဲ့အကြောင်းအစချီပြီးတော့ရေးသားထားတာဖြစ်ပါတယ်။အောက်တိုဘာလ15ရက်နေ့မှာအပြစ်ခတ်ရက်စရေးအတွက်လက်မှတ်ရေးထိုးခဲ့တဲ့ကရင်လွတ်မြောက်ရေးတပ်မတော် KNLA ရဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်စောကျော်နီကအခုလိုပြောဆိုလိုက်တာဖြစ်တယ်လို့ဆိုပါတယ်။ KNLA ဟာ1946ခုနှစ်ကလေးကစတင်ပြီးတော့တည်ထောင်ခဲ့ပြီးလက်နက်ကိုင်တပ်ဖွဲ့ဝင်6000လောက်ရှိတယ်လို့ရေးသားထားပါတယ်။ဆယ်စုနှစ်6ခုလောက်ဖြစ်ပွားနေတဲ့မြန်မာအများစုလွှမ်းမိုးထားတဲ့အစိုးရကနေကရင်နေအပါဝင်တိုင်းရင်းသားအဖွဲ့အစည်းတွေကမှဖြစ်ပွားနေတဲ့ပြိပက္ခတွေကိုရပ်သွားအောင်လုပ်နိုင်တဲ့တခုတည်းသောနည်းလမ်းဟာနိုင်ငံရေးနည်းလမ်းအရဆွေးနွေးအဖြေရှာတာပဲဖြစ်လိမ့်မယ်လို့သူကပြောဆိုတဲ့အကြောင်းလဲရေးသားထားပါတယ်အပြည့်စုံကို theirawaddy.org မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
နောက်ဆက်လက်တင်ပြပေးချင်တာကတော့ထိုင်းနိုင်ငံတောင်ပိုင်းကကော့တောင်လိပ်ကျွန်းမှာလူသတ်မှုနဲ့ဖမ်းဆီးခံထားရတဲ့မြန်မာလူငယ်နှစ်ယောက်ရဲ့အမှုနဲ့ပတ်သက်ပြီးဘန်ကောက်ပို့စ်သတင်းစာမှာရေးသားထားတဲ့သတင်းသုံးသပ်ချက်ဆောင်းပါပါအမှုမှာမြန်မာနိုင်ငံသားနှစ်ယောက်အပေါ်ဆွဆွဲထောက်ပြထားတဲ့အချက်တွေကယုံကြည်နိုင်လောက်စရာမရှိဘူးဆိုပြီးတော့ခေါင်းစဉ်တက်ရေးသားထားတာပါဇော်လင်းနဲ့ဝင်းဇော်ဆိုတဲ့မြန်မာနိုင်ငံသားရွှေပြောင်းနေထိုင်အလုပ်လုပ်ကိုင်နေကြသူနှစ်ဦးဟာ2014ခုနှစ်စက်တင်ဘာလအတွင်းထိုင်းနိုင်ငံတောင်ပိုင်းကော့တောင်ကျွန်းမှာဗြိတိန်နိုင်ငံသားဒေးဗစ်မီလာနဲ့အသက်23နှစ်အရွယ်ဟန်နာဝစ်ရစ်ကိုအတ္တမပြုကျင့်ပြီးတော့တပ်ပစ်ခဲ့တယ်ဆိုပြီးဆွဆွဲဖမ်းဆီးခံထားရသူတွေဖြစ်ပါတယ်။သူတို့နှစ်ဦးစလုံးကအပြစ်မကျူးလွန်ခဲ့ကြောင်းထွက်ဆိုထားကြပြီးကမ္ဘာလှည့်ခီးသည်တွေအကြိုက်ထိုင်းနိုင်ငံမှာရဲတပ်ဖွဲ့အနေနဲ့ဗျံပဒါစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေတယ်ဆိုပြီးမျက်နှာပြက်စရာဖြစ်နေတယ်လို့ထောက်ပြရေးသားထားပါတယ်။သူတို့အမှုအတွက်နောက်ဆုံးခုံရုံးဆုံးဖြတ်ချက်ကိုဒီဇင်ဘာလ24ရက်ခရစ်စမတ်နေ့အကြိုနေ့မှာချမှတ်မယ်လို့ဆိုပါတယ်။တရားခွင်မှာတင်ပြတဲ့မှုခင်းဆေးဝါးဆိုင်ရာအထောက်အထားတွေကလက်ခံယုံကြည်စရာမရှိဘူးလို့တရားခံတွေဘက်ကလိုက်တဲ့ရှေ့တွေကမီဒီယာတွေကိုပြောဆိုသလိုဘာမှခိုင်လုံတဲ့သက်သေအထောက်အထားဆိုတာလည်းမရှိဘူးလို့ပြောဆိုလိုက်ပါတယ်။အပြည့်အစုံကိုတော့ bangkokpost.com မှာဖတ်ရှုနိုင်ပါတယ်ရှင
်။နောက်ဆုံးတင်ပြပေးချင်တာကတော့ဒီ irrawaddy.org online မှာပဲဖော်ပြထားတဲ့သတင်းဆောင်မှဖြစ်ပါတယ်ကြော်ခရေးသားထားတာပါမြန်မာအစိုးရနဲ့အပြစ်ခတ်ရက်သဘောတူညီမှုမှာမပါဝင်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာရှေ့လာဆန်းကြရင်ဝက်ကိုပိုင်အထူးအုပ်ချုပ်ခွင့်ရနေမည်ဖြစ်တဲ့ပန်ဆိုင်မှာတွေ့ဆုံဆွေးနွေးကြမယ်ဆိုပြီးတော့ရေးသားထားတာဖြစ်ပါတယ်အဲ့ဒီညီလာခံမှာလာမယ့်ရွေးကောက်ပွဲအပေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ရှုမြင်သုံးသပ်ချက်နောက်ပြီးတော့နောက်တက်လာမယ့်အစိုးရနဲ့ဘလို့ထိတွေ့ဆက်ဆံမယ်ဆိုတာတွေကိုဆွေးနွေးကြမှာဖြစ်တယ်လို့ UWSA ဝါအဖွဲ့ရဲ့ပြောခွင့်ရသူဖြစ်တဲ့ဇောင်စီယောင်ဖူးကအေရာဝတီကိုပြောဆိုတဲ့အကြောင်းရေးသားထားပါတယ်အပြည့်စုံကို erawri.org online မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဦးဆမ်မိုးဝေစူးစီးတင်ပြထားတဲ့ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့မနေ့ခင်အင်္ဂလိပ်စာသင်ခန်းစာကိုတင်ပြပေးပါမယ်ဒေါ်လလတန်ကတင်ဆက်ထားပါတယ်
ဒီနေ့မတွေ့တဲ့အကျင့်ပြမယ် idiom အသုံးကတော့
beating a dead horse
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက b e a t i n g beating ga yait da net da a d e a d dead theta h o r s e horse ga mien so ro sakabai khu long ye long gao de be ga ro te ni de mien go yait de tbo ba khan jin lo te ni de mien go yait net de so yin yait de lu da let na me te ni de mien ga ro pyan a the shin la ma ma houte de tbo phi lo a chou ma shi de tbo ko set lou lo shin ba ma ko twe ရလမဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာလဲချွဲပါဆောင်တီတဲတဲရေသွန်းဆိုတဲ့စကားမျိုးလို့ပေါ့။အကျိုးမရှိမဲ့ဟာမျိုးမျှော်လင့်ချက်ကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေးကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြကြရအောင်။
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
Tu go yet phyat pho khmya pyo ni da le kong yun ba be bya a chi ni ba. Tu ga atet da ti khan twa me a yet phyat me lu sa myo mho hpu pu bya lo a de be ya ba de. U ma go naw ta khaw na sin chi cha ya aw.
You're beating a dead horse by telling him to quit drinking.He'd rather die than stop drinking.
ညလင်းချက်မရှိဘူးဆိုတာကိုသိရနဲ့လေကုန်းခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ?
Beating a dead horse.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လလသန်းတင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။အခုတော့အပတ်စဉ်စီးပွားရေးကဏ္ဍအလဲရောက်ပါပြီ။မြန်မာနိုင်ငံအတွင်းအခုနှစ်နှစ်လယ်ပိုင်းကစတင်ဖြစ်ပေါ်ခဲ့တဲ့ရေကြီးရေလျှံမှုတွေရဲ့နောက်ဆက်တွဲဖြစ်ကောက်ပဲတီးနှံတွေနဲ့လေယာမြေတွေအပြင်တခြားပျက်စီးဆုံးရှုံးမှုတွေကြီးမားစွာဖြစ်ပေါ်ခဲ့တဲ့ဒေသတွေမှာရေတိုးရေရှည်စီမံကိန်းတွေချမှတ်ပြီးပြန်လည်ထူထောင်ရေးလှုပ်ဆောင်ဖို့အစိုးရကကော်မတီဖွဲ့ဖွဲ့ပြီးတော့လှုပ်ဆောင်နေတဲ့အစီအစဉ်တွေကိုသိရှိနိုင်အောင် RCC ပြန်လည်ထူထောင်ရေးပူပေါင်းဆောင်ရွက်ရေးကော်မတီအတွင်းရမှုတူဖြစ်သူဒေါက်တာဇော်ဦးကိုဆက်သွယ်မြင်မြန်ပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါဗ
ျမအစိုးရကဖွဲ့စည်းထားတဲ့ရင်းနှီးသဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုကော်မတီရဲ့ခွင့်ပြုချက်နဲ့ကမ္ဘာ့ဘဏ်ကုလသမဂ္ဂ JICA EU ဥရောပသမဂ္ဂစတဲ့နိုင်ငံတကာဖွံ့ဖြိုးမှုမိဖက်အဖွဲ့အစည်းတွေကတာဝန်ရှိသူတွေကျွမ်းကျင်ပညာရှင်တွေနဲ့ရေပိနဲ့မြေပြိုကမ်းပြိုအလွန်ကာလဆန့်စစ်ချက်တွေကိုတနင်္ဂနွေလုံးအတိုင်းအတာနဲ့လှုပ်ဆောင်ခဲ့တယ်လို့ပြန်လည်ထူထောင်ရေးပူးပေါင်းဆောင်ရွက်ရေးကော်မတီအတွင်းရေးမှူးတူဖြစ်သူဒေါက်တာဇော်ဦးကပြောပါတယ်တာဝန်ရှိသူတွေအနေနဲ့နှစ်နာဆုံးချုပ်မှုတွေကိုစနစ်တကျတွက်ချက်ခဲ့ပြီးအများဆုံးအကောင့်ထဲပေါ်နေအောင်ဆောင်ရွက်နေတယ်လို့ဒေါက်တာဇော်ဦးကအခုလိုအစချီပြောကြားပါတယ
်ဒီကြီးရဲ့တရှိမှုကြောင့်ဖြစ်လာတဲ့ဒီစီးပွားရေးအကျိုးသက်ရောက်မှုတွေအစီအဝေးစီစဉ်မှုမှာတက်တောက်သွားတဲ့အခါမှာနိနာဆုံးရှုံးမှုတွေဘယ်လိုရှိခဲ့လဲဆိုရအောင်ကျွန်တော်စဉ်းစားကြတွေ့ချက်ခဲ့ပါတယ်။ပြီးရင်လည်းဒီရေကြီးရေလျှံတဲ့ဒီမီဒီယာကနေဖြစ်တဲ့ကိစ္စတွေရဲ့အကြောင်းရင်းတွေကိုရောပြီးရင်ကျွန်တော်တို့အခုဖြစ်သွားတဲ့အထူးခိုက်ဆုံးရှုံးမှုတွေနဲ့တသိနိနာမှုတွေပေါ်မှာဟိုပြန်လည်ကြုံရင်းကိုလုပ်ကြပြီဆိုရင်ဘယ်လိုနေရာတွေကိုလုပ်ရင်ကောင်းမလဲ။နောက်ပြီးတော့အားကြောင့်ဖြစ်သွားတာဖြစ်တဲ့ကြောင့်မလို့ဒါကိုကျွန်တော်ဥစားပေးပြီးတော့လုပ်ရင်ကောင်းမလဲစသည်ဖြင့်ပေါ့နော်ကျွန်တော်တို့ဒီပြန်လည်ထူထောင်ရေးမဟာဗျူဟာဒီကရလာရေးဆိုတဲ့ကျွန်တော်တို့ကြောင်းပေးပြီးတော့ဒါဆန်စစ်ပေါ်ထုတ်ခဲ့ပါတယ်အဲအဲဒီဆန်စစ်ပေါ်ထုတ်ချက်ကြီးကဒါစက်တင်ဘာ24ရက်နေ့ကနေစပြီးအခုအောက်တိုဘာ10ရက်နေ့မှာပြီးဆုံးသွားတဲ့အခါမှာအောက်တိုဘာ13ရက်နေ့မှာကျွန်တော်တို့ကပြည်သူ့ဖော်ရမ်တစ်ခုပေါ့နော်ကျွန်တော်တို့ကတော့ပြန်လည်ထူထောင်ရေးforum ဆိုတဲ့ဟာကိုဒီကျင်းပနေပါလေအဲ forum မှာလည်းအရပ်ဖက်အဖွဲ့ကြီးအကြီးကြီးနဲ့တဲ့နဲ့ဒီဒေသခံဒေသများမှာဒါရောက်ကြတဲ့ဒါကိုယ်စားအဖွဲ့ကြီးများပါဝိုင်းဝန်းဆွေးနွေးကြပြီးတော့ကျွန်တော်တို့ဒီကနေတစ်ဆင့်ပေါ့နော်ဒီငွေတွေကအကူအညီအထောက်အပံ့များနဲ့အတူဆက်ပြီးတော့ပြည်내ခြေဆောင်လုပ်ငန်းများကိုဆက်လက်ဆောင်ရွက်သွားဖို့ကျွန်တော်တို့စီစဉ်ထားရှိလုပ်ကိုင်နေပါခင်ဗျာ
ဒီလေလာသုံးသက်ချက်တွေလိုအပ်ချက်တွေတော့ဟိုပါပေါ့အခုပြီးနေပြီပေါ့နော်ဆိုတော့အခုနောက်တစ်ဆင့်ကတော့ဒီဟာတွေကိုလက်တွေ့အကောင့်ထွက်ဖို့တွေးရှိထားတဲ့ဟာတွေကိုလက်တွေ့အကောင့်ထွက်ဖို့အတွက်နိုင်ငံတကာအကူအညီတွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်ဖို့အဆင့်ရောက်လာပြီဆိုတော့အဲ့ဒါကတော့ဘယ်တော့လောက်လုပ်ဖြစ်မလဲဒီဟိုပါပေါ့ဒီနိုင်ငံတကာကဒေါ်လာတွေလူရှင်တွေနဲ့တွေ့ဆုံတာတွေပါလေလုပ်မလား
ဟုတ်ပါရဲ့ခင်ဗျာအဓိကတော့ကျွန်တော်တို့ဟာဒီလူခန်းနေဆိုတာထက်ပေါ့နော်ဟိုကျွန်တော်တို့အဓိကတော့ဒါစီးပွားရေးရာချိုးဖောက်ရမှုဟာကြီးမားတဲ့အကြောင်းမျိုးဒီချိုးဖောက်မှုတွေဘယ်လိုရှိခဲ့တယ်လဲဘယ်လိုသွားတာလဲဒီအဲ့လာရဲ့အောက်ခံနောက်ခံအကြောင်းတရားတွေကဘယ်လိုရှိနေသေးရွှေဟာကိုကျွန်တော်တို့စဉ်းစားကြည့်လေ့လာဖို့ဟာပိုပြီးအဓိကကြတာဖြစ်ဖြစ်ကြတော့နိုင်ငံတကာကြွမ်းကျင်ပညာရှင်များလည်းအခုလိုဘောဆောင်ရခဲ့တာဖြစ်တယ်။အဲတို့အနေနဲ့လည်းနိုင်ငံတကာပြည်ပမှာအခုလိုဘေးပြင်းတဲ့ခါမှာသူအခုလိုပဲဝင်ရောက်ကူညီပြီးတော့ဆက်စပ်ပေါ်ထုတ်ပေးခဲ့တဲ့တွေ့ကြုံတွေလည်းရှိလာကြအောင်ကျွန်တော်ရှိမှာကျွန်တော်နဲ့ပူးပေါင်းပြီးတော့ပေါ့နော်ဒါကိုလေ့လာသုံးသပ်လိုက်တဲ့ခါမှာဘလို့ပြန်ပြီးတော့ထူထောင်ကြမလဲဆိုတဲ့အဖြေဟာဒါပို့ပြီးတော့လွယ်လွယ်ကူကူမြန်မြန်ဆန်ဆန်နဲ့ပေါ်ထုတ်ရရှိရုံနဲ့မကောက်ဘူးပေါ့နော်ပို့ပြီးတော့မှန်ကန်တိကျတဲ့ဒါသုံးသပ်စီနဲ့ဒီပွားရရှိနိုင်ကြတာဖြစ်ပါတယ်အဲ့ဒါကတော့ကျွန်တော်တို့အစိုးရကအကောင်းလို့ပြောလို့ရပါတယ
်ဟုတ်ကဲ့ခင်ဗျနောက်တစ်ခုကဒီပြန်လည်ထူထောင်ရေးလုပ်ငန်းဟာလောပြီးတော့လုပ်လို့မရတဲ့လုပ်ငန်းဖြစ်တော့တစ်ခုဖြစ်တယ်လို့ဒီအရန်နောက်နေကြံ့ကြံ့နေလို့ရှင်လဲဟိုပါပေါ့ဒီအခက်ကြုံနေရတဲ့တောင်သူလယ်သမားတွေအတွက်ပို့ပြီးတော့ဟိုပါပေါ့ဘေးဒုက္ခပိုများနိုင်တယ်လေသူတို့အခက်ခဲတွေပိုကြီးထွားနိုင်တယ်ပေါ့နော်ဆိုတော့အဲ့ဒီနှစ်ခုကြားထဲမှာတဟဇာတများများနဲ့ဒီတောင်သူလယ်သမားတွေကိုအချိန်မီဟိုပါပေါ့အခုညပေးနိုင်အောင်ဆိုလို့ရှိရင်ရောအခုဘယ်လိုလုပ်ကြမလဲအခုဆိုလို့ရှိရင်တချို့နေရာတွေမှာကျွန်တော်တို့ကြားရတာနှစ်ကြော့ပြန်ရေကြီးရေရှမ်းတာတွေကဖြစ်နေတဲ့တဘောကကလေးမျိုးတို့လိုနေရာမျိုးတွေစကိုင်းတိုင်းတွေကဒီအထက်ပိုင်းကကောလင်းတို့လိုဒေသမျိုးတွေမှာသူတို့ဆိုနှစ်ကြော့ပြန်သူတို့ခံရတော့ဟိုနှစ်လားကိုမထူနိုင်တဲ့အနေအထားဖြစ်နေတာပေါ့နော်ဒေသခံတောင်သူလယ်သမားတွေကဆိုတော့အဲ့လိုမျိုးတွေချက်ကြုံနေရတာတွေကိုအချိန်မီအခုညပေးနိုင်အောင်ဘယ်လိုလုပ်ကြမလဲ
အဒီကတော့ကျွန်တော်တို့ဟိုပါပေါ့နော်ကျွန်တော်တို့ဒီဟိုဟာအားပေးဖို့ပေါ့နော်ဒါဥပဒေသားအနေနဲ့အပြင်းလေကျွန်တော်တို့ဒီမြို့သားဘေးအန္တရာယ်စီမံခန့်ခွဲမှုကော်မတီရဲ့ဥက္ကဋ္ဌဖြစ်တဲ့ဒီဒုတိယသမ္မတကြီးကိုလည်းမှာကြားထားရေးချာကော်မတီရှေ့ရဲ့ဒီကလေးထူထောင်ရေးကိုပို့ပြီးတော့အသိမှတ်ပြုပြီးတော့သူတို့နီးသူတို့ဟာနဲ့ဒုတိယထူထောင်ရေးပြည့်ရရှိနေအောင်တနေဆုံးဘလို့ဆိုရင်ဖြစ်မလဲဆိုတဲ့ကိစ္စကိုကျွန်တော်ဦးစားပေးလုပ်ဖို့လုပ်ရဲဆိုပြီးတော့မှာကြားခဲ့တာရှိပါတယ်ဆိုတော့ဟိုအတိအမှန်ပြောရမယ့်ကိစ္စတစ်ခုကကျွန်တော်တို့ဒီကွန်ဟိုဟာဒီရေးမေးတဲ့အချိန်မှာအရင်ဆုံးပေါ့နော်လုပ်ခဲ့တဲ့ဒီရှေ့တန်းကနေပြီးတော့ဒီကေဇယ်ကြီးရောထောက်ပံ့ရောကျန်တဲ့ပြည်သူ့ဆောင်ရေးလုပ်ငန်းတွေကလုပ်ခဲ့ကြတာကကျွန်တော်တို့ပြည်သူ့ခံဒီကဒီဒီကိုလည်းဖြစ်ပါတယ်ဆိုတော့ဒီဟိုအားတွေကိုဒီရရအဖွဲ့ကြီးတွေကိုပြန်ပြီးအားကောင်းအောင်လုပ်ပေးဖို့ဆိုတဲ့ဟာကအရေးကြီးတဲ့ဒုက္ခစင်ကြီးအနေနဲ့ကျွန်တော်တို့ချမှတ်ထားပါတယ
်ဒီအော်တိုဘာလ23ရက်နေ့ကဒီပြည်သူ့ forum ဆိုတာလုပ်ခဲ့ပြီပေါ့နော်ဆိုတော့ဒီဟိုပြန်လည်ထူထောင်ရေးလုပ်ငန်းအနေနဲ့နောက်တစ်ဆင့်ကဘာများဖြစ်မလဲခင်ဗျာဒီမကြခင်ရပိုင်းအတွက်မှာနောက်တစ်ဆင့်လုပ်မယ့်အလုပ်ကဘာများဖြစ်မလဲ
ဟုတ်ကဲ့နောက်တစ်ဆင့်လောရမယ့်ကိစ္စပြန်လည်တူတော်ရေးမဟာဗျူဟာတရားပေါ့နော်မဟာဗျူဟာမှာကုသပြောတဲ့ဦးစားပေးစီစဉ်တဲ့သတ်မှတ်တဲ့ကိစ္စနံပါတ်၄ကအရင်းကြီးကိုဘယ်လိုရှာဖွေမလဲဆိုတဲ့ကိစ္စနံပါတ်၃ကတော့ကျွန်တော်တို့ဘယ်ဌာနတွေနဲ့ကဆောင်ရွက်ကြမလဲပြီးရင်ဌာနအချင်းချင်းပြီးရင်တော့အရေးကြီးဆုံးကဌာနနဲ့ဒေသနာစိုးရဖွဲ့စည်းရေးကြားမှာဘယ်လိုပေါင်းစပ်နေလဲဆောင်ရွက်မလဲဆိုတဲ့ကိစ္စနံပါတ်၄ကတော့နိုင်ငံတကာပူးပေါင်းဆောင်ရွက်ကိစ္စအဲ့ဒီချက်ဒီကိုကျွန်တော်တို့အများဆုံးပေါ်ထုတ်နိုင်မယ်မဟာဗျူဟာတရားချမှတ်ဖို့ပြောနေပါတယ်။အဲ့ဒါကိုလည်းကျွန်တော်တို့စတင်ဆောင်နေပြီဖြစ်ပါတယ်။နိုင်ငံတကာပညာရှင်များရဲ့ပံ့ပိုးမှုနဲ့ကျွန်တော်အကောင်းဆုံးရေးဆွဲဖို့စီစဉ်ထားရှိထားပါတယ်
။ RCC ပြန်လည်ထူထောင်ရေးပူးပေါင်းဆောင်ရွက်ရေးကော်မတီရဲ့နောက်ဆက်တွဲဆောင်ရွက်ချက်နဲ့ရလဒ်တွေကိုအလင်းတင်တယ်လို့ဆက်လက်တင်ပြပေးတော့ပါမယ်ခင်ဗျာ။
ကိုယ်စော်ဝင်းလိုက်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာပါအခုတော့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်နိုင်ပါပြီကိုအောင်ကတင်ပြပေးပါမယ်ရှင
်တတတင်ဇာဝေးရဒီမစ်ရှီဂန်ကနေပြီးတော့ဒီနယူးယောက်မှာရှိတဲ့မြန်မာကိုယ်စားလှယ်အဖွဲ့ရုံးမှာပေါ့နော်ကြိုတင်မဲဆန္ဒလာပေးတာပေါ့ဆိုတော့အဲ့ဒီအခြေအနေနဲ့ပတ်သက်ပြီးတော့နည်းနည်းလေးပြောပြပေးပါလားခင်ဗျ
ကျွန်မလွန်ခဲ့တဲ့တလရေကပုံစံ15ကိုပို့ထားပါတယ်အချိန်မီလည်းပို့ထားပါတယ်တန်ရုံကိုကျွန်မမီရှိဂန်မှာနေရတဲ့အတွက်ကြောင့်မလို့ DC ကိုအဓိကထားပြီးပို့ပါတယ်ဒါပေမဲ့ CC နဲ့တွဲပြီးတော့မှလည်းနယူးယောက်ရုံးကိုလည်းပို့ခဲ့ပါတယ်အဲ့တော့သူတို့ဆီကနေပြီးတော့မှ PDF file နဲ့ email ပြန်လာပါတယ်ကျွန်မ16မှာမဲပေးလို့ရတာဆိုပြီးတော့ပြန်လာပါတယ်ဒါပေမဲ့စက်တင်ဘာ25ရက်နေ့မှာကျွန်မ DC ကိုဖုန်းဆက်ပြီးတော့လှမ်းပေးထားပါတယ်ကျွန်မဘယ်ကိုသွားပြီးမဲပေးရမလဲဆိုတဲ့ဟာကျွန်မတရား confirm လုပ်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်မမီရှိဂန်နေလာပြီးမဲပေးရမှာဆိုတဲ့အတွက်ကြောင့်မလို့ဆိုတော့သူတို့ကကျွန်မရဲ့ပုံစံဆောင်အောင် share တဲ့ခါကျတော့နယူးယောက်မှာရောက်နေပါတယ်အဲ့တော့နယူးယောက်ကတန်ရုံဝင်တဲ့တယောက်ကလည်းဖုန်းဆက်လာပါတယ်ကျွန်မနယူးယောက်ရုံမှာမဲလာပေးပါ16မှာဆိုတော့အားလုံးစီစဉ်ထားပါတယ်အဲ့တော့ကျွန်မလည်းလေလက်မှတ်တွေဝယ်ပြီးအားလုံးလည်းတရားစီစဉ်ထားပြီးကြမှာပဲအော်တိုဘာ15ရက်နေ့မှာကျမဟိုဝက်ဘ်ဆိုက်မှာကြည့်လိုက်တဲ့ခါကျတော့ကျမ Facebook မှာကြည့်တဲ့ခါကျကျမတင်ပြတဲ့ကရေးပြောထားပါတယ်သူတို့မဲစင်းနေလွဲချော်ဖြစ်တယ်ဆိုတော့ကျမတန်ရုံကိုဖုန်းဆက်ခဲ့ပါတယ
်ဒီပုံစံ15တင်ပြီးတော့ရှောက်လိုက်တဲ့အခါမှာဟိုတန်ရုံကပထမပိုင်းကဒီပုံစံ15ကိုလက်ခံရရှိကြောင်းကိုပြောတာလားဒါမှမဟုတ်လို့ရှိရင်ကျိုးတင်မဲလာပေးလို့ရတဲ့စရင်ထဲမှာပါတယ်လို့ဒေါက်တာတင်စာဝေကိုပြောတာလားခင်ဗျာ
မဲလာပေးလို့ရတယ်လို့ပြောတာပါရှင်
ဆက်ကွန်ဆက်ရှင်မှာမဲလာပေးလို့ရတယ်ဆိုပြီးသူတို့ကဆက်သွယ်လာတယ်ဆက်သွယ်လာပြီးတော့ဒါတန်ယုံကိုကိုယ်တိုင်သွားတဲ့အခါကျတော့ဘာတွေဆက်ကြုံရလဲဆိုတော့နည်းနည်းတော့ထပ်ပြောပြပါအောင်ခင်ဗျာ
16ရက်နေ့မှာကျွန်မနယူးယောက်ကိုထွက်ခဲ့ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်မ16ရက်နေ့မှာလည်းဖုန်းဆက်ပြီးတော့မေးပါတယ်ဒါပေမဲ့မီတင်ရှိနေရဆိုပြီးတော့မှဘယ်သူနဲ့မှဖုန်းပြောခွင့်မရခဲ့ပါဘူးအဲ့တော့18ရက်နေ့မှာကျွန်မဟိုရောက်တဲ့အခါကျတော့ကျွန်မရဲ့အစီအစဉ်ကိုပြောပြပါတယ်ပြောပြတဲ့အခါကျတော့သူတို့ရှာတဲ့အခါကျတော့ဒီစွန်းတော်တစ်မျိုးနယ်လုံးကိုပျောက်နေရပါအဲ့တော့အစားထိုးပေးလို့မဲပေးလို့မရအောင်လို့တို့ကပြောပါတယ်အဲ့တော့ကျမတို့တို့ကစာရွက်တစ်ရွက်ထုတ်ပေးပါတယ်အဲ့စာရွက်ကထောက်ခံစာစာရွက်လို့ပြောပါတယ်မြန်မာပြည်မှာနိုဝင်ဘာ10ရက်နေ့မှာမဲသွားပေးလို့ရတယ်လို့ပြောပါတယ
်မီရှိဂန်ဆိုတာအမေရိကန်ပြည်ထောင်စုရဲ့အလဲပိုင်းမှာအခုနယူးယောက်ဆိုတာကအမေရိကန်ပြည်ထောင်စုရဲ့အရှေ့ပိုင်းမှာတကူတကမဲလာပေးလို့ရတယ်ဆိုလို့မဲလာပေးကမှဒါမဲပေးခွင့်မရဘူးလို့ဟိုတန်ရုံကနေပြီးတော့ဒါကိုယ့်ရဲ့မဲစင်းနေပစွန်းတော်တစ်မျိုးလုံးပျောက်နေလို့ပြောလိုက်တာနဲ့ပတ်သက်ပြီးတော့ဘလို့တုံ့ပြန်ပြောချင်ပါလဲခင်ဗျာ
အဲ့တာယုံနေနဲ့လဲဒါဟာတာဝန်ယူမှုရှိတင်ပါတယ်လို့ကျွန်မထင်ပါတယ်။အဲ့တော့ပြီးတော့ကျွန်မဘာသတိထားမိတာတခုတွေ့လဲဆိုတော့တန်ယုံဝင်တန်းနေအောင်မှမဲပေးခွင့်မရအောင်လို့ပြောပါတယ်။အဲ့တော့တန်ယုံအစီဒုတိယအစီကဲဖြစ်တဲ့ဦးမြင့်လွင်ကလည်းသူတို့မိသားစု၃ယောက်စလုံးမဲပေးခွင့်မရအောင်လို့ပြောပါတယ်။ပစွန်တော်မြို့နေရပဲလို့ပြောပါတယ်။ပစွန်တော်တမြို့နေလုံးပျောက်နေရပါလို့လည်းပြောပါတယ်ရှင်။ကျွန်မအဖေတို့အမေတို့ရန်ကုန်မှာပစွန်တော်မြို့နေရုံကိုသွားမြေးခိုင်းတဲ့ခါကျတော့သူတို့တွေကဒီအမေရိကမှာရှိရဲ့ပြပလာရဲ့ပုံစံ15ရက်နဲ့အတူတူမဲစာရွက်တွေအကုန်လုံးတင်ပေးလိုက်တယ်လို့လည်းပြောလာပါတယ်ရှင်။အဲ့တော့ကျမအနေနဲ့ပြောချင်တာကကျမရဲ့နိုင်ငံသားတယောက်အနေနဲ့မဲပေးပွင့်ရအကြီးအကျယ်ဆုံးရှုံးခဲ့ရလို့ကျမထင်ပါတယ်။ကျမအရင်ကလည်းဝန်းနေပါရဲ့ရှင်ဒီကိစ္စနဲ့ပတ်သက်ပြီးတော့
ပထမပိုင်းကတော့မဲပေးလို့ရတယ်။အခုနယူးယောက်ရောက်လာတော့မှမဲပေးလို့မရဘူးဆိုတဲ့အခါကျတော့အခုဒီနယူးယောက်ကိုရောက်ပြီးတဲ့အခါမှာမဲပေးခွင့်ဟိုမဲပြားနာမည်မပါဘူးလို့ပြောတဲ့အခါမှာရောဘာကြောင့်ဖုန်းဆက်ခေါ်ရလဲဆိုတဲ့အကြောင်းကိုရောဟိုပြောပြသေးလား
။သူတို့အနေနဲ့ကဘယ်လိုဖြေရှင်းလဲဆိုတော့သူတို့ဖုန်းဆက်တဲ့အချိန်တုန်းကသူတို့ကပုံစံ15တင်ပြီးတဲ့သူတွေအကုန်လုံးကိုမဲပေးလို့ရပါတယ်ဆိုပြီးသူတို့ဖုန်းဆက်တယ်လို့ပြောပါတယ်။သူတို့လက်ထဲကိုမဲဆင်းရင်းနဲ့မဲစာရွက်ကအောက်တိုဘာ15ရက်နေ့မတိုင်ခင်တရက်နှစ်ရက်ကမှရောက်လာတယ်လို့သူတို့ရှင်းပါတယ်။အဲ့တော့အောက်တိုဘာ15ရက်နေ့ကျမှသူတို့ရေမဲဆင်းရင်းကို website ပေါ်မှာတင်ပါတယ်။အဲ့တော့ဂျာထဲမှာတရက်ပဲခြားရတဲ့အချိန်မှာကျမတို့အနေနဲ့ဘာမှလုပ်လို့မရပါဘူး။အဲ့တော့နောက်တစ်ချက်ကဘာလဲဆိုတဲ့ခါကျတော့အဲ့လိုအချိန်မှာမဲဆင်းထုတ်ပြန်ပြီးတော့လုပ်တဲ့အချိန်မှာလည်းသူတို့ကပြောရတာသူတို့စီကိုလက်ထဲကိုရောက်လာတဲ့ဒီမဲဆင်းရင်းကလုံးခဲ့တဲ့တရက်နှစ်ရက်ကမှရောက်တဲ့အတွက်ကြောင့်မလို့ဘာမှလုပ်လို့မရအောင်လို့ပုံစံမျိုးနဲ့ပြောပါရဲသူတို့အနေနဲ့ဒီလိုဖုန်းဆက်ပြီးခေါ်တဲ့အခါမှာအဲ့ဒီအချိန်တုန်းကသူတို့ကကျမတို့ကိုမဲပေးလို့ရရလို့ပြောပြင်မယ်လည်းပဲမျက်စင်းကျင်ပြီးပြန်ကြလာတဲ့အချိန်မှာလူစင်းကအရေးတော့ကွာနေပါရဲ့ရှင်သူတို့ပြောတာသူတို့တင်လိုက်တာပုံစံ15ကသူတို့ရုံကနေတင်တာ290ကျော်ရဲလို့ပြောပါရဲတကယ်တကယ်မဲပေးလို့ရတာဟာ190ပဲရှိပါရဲ190နဲ့လားမသိဘူးအဲ့လောက်ပဲရှိပါရဲလို့ပြောပါရဲရှင်သူတို့စီကဖုန်းနံပါတ်တော့မရခဲ့ဘူးရှင်ကျမကိုကျမ website မှာ like ရှာပြီးတော့မှ UEC website တွေမှာ like ရှာပြီးတော့ကျမခေါ်ကြည့်ပါသေးတယ်မရပါဘူးရှင်ပြီးတော့ပြန်နောက်တစ်ချက်ကကျမဘာပြောချင်လဲဆိုတော့သူတို့တွေအနေနဲ့ကနှစ်ပတ်လောက်ကြိုတင်ပြီးတော့လဲဒီ message ကိုထုတ်ပြန်ခြင်းမရှိဘူးပုံစံ15တင်လိုက်ပြီးရဲကကျမတို့ကိုမဲလာပေးပါဆိုပြီးတော့မှပြောပြီးတော့ဒီ message ကိုဒီလိုတင်မယ်ဆိုတာလဲသူတို့တန်ယုံနေနဲ့တင်ညာထားခြင်းမရှိဘူးနေ့မှတန်ယုံပေါ်မှာ website ပေါ်မှာတန်ယုံ website ပေါ်မှာသွားတင်ထားအရာလဲတိတ်ပြီးတော့မှတဘာဝမကြောက်ဘူးရှင်
ဝါရှင်တန်ဒီစီမှာပေါ့နော်ဒီချိုးတင်မဲဆန္ဒပေးပြီးလို့နောက်တစ်ရက်မှာပဲဒီတန်ယုံကကြေညာချက်ထုတ်ပြန်ပါတယ်တာမန်ကြီးကိုယ်တိုင်လက်မှတ်ထိုးပြီးတော့ထုတ်ပြန်တဲ့ကြေညာချက်ထဲမှာအခုလို့ဒီချိုးတင်မဲဆန္ဒပေးခဲ့ရမှာဒီအလွဲချော်တွေရှိခဲ့တဲ့ပတ်သက်ပြီးတော့သူတို့စိတ်မကောင်းဖြစ်ပါတယ်နောက်ဒီစာနာနားလည်ပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်ဆိုပြီးတော့ဒီကြေညာချက်ထဲမှာပြောဆိုထားတာရှိပါတယ်ခင်ဗျအဲ့ဒါနဲ့ပတ်သက်ပြီးတော့ဒေါက်တာတင်စာဝေဘာမှန်းပြောချင်ပါလဲ
ဒါကတန်ယုံဘက်ကကြေညာတဲ့အပိုင်းပေါ့နော်ဒါပေမဲ့ဟိုကျမတို့လိုမျိုးဟိုပြည်သူတွေအနေနဲ့သွားပြီးအဲ့ဒီကိုအဝေးယူသွားပြီးပြရတဲ့ခါကျတော့ သူတို့အဆင်မပြေတာဖြစ်လာတဲ့အတွက်ကြောင့်မလို့စိတ်ထဲမှာတော့ဟိုတိတ်ပြီးတော့မစိနေဘူးပေါ့နော်။ဘာဖြစ်လို့လဲဆိုတော့ဒါဟာအတင်းဖွင့်နေလို့တဲ့ဟာထင်းမောလို့ပြောရမယ်။သူတို့ဘက်ကတာဝန်ယူပြီးတော့မြန်မာပြည်ကနေမဲလက်မှတ်ကိုသူတို့ကယူထားတယ်။ယူထားမဲလက်မှတ်ကိုယူထားတာမဟုတ်မြန်မာပြည်ကမဲလက်မှတ်တွေကိုသူတို့ဒီလိုတည်လာရင်တည်လာပြီးတော့ဒီကဟိုမြန်မာနိုင်ငံသားတွေကိုလည်းတန်ယုံမှာလာပြီးတော့ပေးပေးပါဆိုပြီးတော့မှဘယ်လိုပြောမလဲတန်ယုံဆိုတာမြန်မာပြည်သူတွေကိုကိုးစားပြုပြီးမြန်မာပြည်သူတွေရဲ့အကျိုးစီးပွားရေးကိုဆောင်ရွက်နေတဲ့အချိန်မှာဒီလိုမျိုးဖြစ်လာတဲ့ပြဿနာလည်းဖြစ်လာတော့ကျွန်တော်တို့ကဒါ facilitate ပဲလုပ်တာပါဟိုတကယ်တကယ်ဆိုင်တာရွေးကောက်ပွဲကော်မရှင်နဲ့ပဲဆိုင်ပါတယ်ဆိုပြီးဒီလိုမျိုးဖြေရှင်းချက်ထုတ်တာကြီးကဒါတိတ်ပြီးတော့မှတဘာဝမကြောက်ဘူးသူတို့စိတ်အနေနဲ့တိတ်လို့မဖြေရှင်းတတ်ဘူးအဲ့တခုလည်းလိုအပ်တယ်လို့ကျွန်မထင်တယ်နောက်တစ်ခုကတော့ဒီနိုင်ငံမှာဆိုလို့ရှိရင်ဒါဟိုဒီနိုင်ငံမှာနေရတူအကုန်လုံးတည်ပြီးသားပဲဒီ US ကပလော့ကြီးလဲဆိုရင်ဟာတနည်းအားဖြင့်တနည်းသွားဖို့ကမလွယ်ဘူးမလွယ်တဲ့အခါကျတော့စာလိုက်ကနေလည်းဖြစ်ဖြစ် online ပို့တယ်လည်းဖြစ်ဖြစ်အဲ့လိုမျိုးစီစဉ်ပေးနိုင်ရင်ပိုကောင်းတယ်လို့ထင်တယ
်ဆိုတော့ဒီတောင်ကိုရီးယားနိုင်ငံမှာဆိုလို့ရှိရင်ဒီပြီးခဲ့တဲ့ရက်ပိုင်းကပေါ့နော်ကြိုတင်မဲမပေးလိုက်နိုင်တဲ့သူတွေအတွက်နောက်ထပ်ရက်သတ်မှတ်ပြီးတော့ဟိုမဲလာပေးပါဆိုပြီးတော့ဒါသတ်မှတ်ထားလိုက်ပြီးစင်ကာပူမှာဆိုရင်လည်းပဲငကူဟိုသတ်မှတ်ထားတဲ့ရက်ထဲပို့ပြီးတော့ဟိုရက်တိုးပြီးတော့ပေါ့နော်ဟိုချူတင်မဲဆန္ဒဟိုပေးဖို့ဆိုပြီးတော့လှုပ်ဆောင်ထားတာရှိတယ်ဝါရှင်တန်ဒီစီတန်ယုံကတော့အခုဒီဘယ်တော့ချူတင်မဲဆန္ဒပေးနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့ကြေညာတာမျိုးမရှိသေးပါဘူးဒါနဲ့ပတ်သက်ပြီးတော့တန်ယုံကိုဆက်သွယ်ပြီးတော့မေးမြန်းသွားဖို့လိုပါလို့ရှိပါလားခင်ဗျဟု
တ်ကဲ့ဟိုရှိပါတယ်ဘာဖြစ်လို့လဲဆိုတော့ကျမအနေနဲ့ follower တော့ကျမလိုက်ပါတယ်အခုလည်းတန်ယုံကိုကျမဒီနေ့ဖုန်းဆက်ပါတယ်ဖုန်းကိုင်မဲ့သူမရှိဘူးအဲ့တော့သူတို့ဘက်ကဘယ်လိုမျိုးပြန်ပြီးတော့မှဒီမပေးလိုက်ရတဲ့တွေမပေးလိုက်ရတဲ့တွေအတွက်ကိုဘယ်လိုပြန်ပြီးစီစဉ်လဲဆိုတာကျွန်မသိချင်ပါတယ
်။နောက်ဆုံးမိကုံးပါခင်ဗျာနောက်ထပ်ဒီကြိုတင်မဲဆန္ဒပေးမယ့်ရက်ကိုသတ်မှတ်ဟိုပေးမယ်ဆိုလို့ရှိရင်ဟိုဒေါက်တာတင်စာဝေအနေနဲ့နောက်တစ်ခေါက်ပေါ့မီရှိဂန်နေပြီးတော့နယူးယောက်ဖြစ်ဖြစ်ဝါရှင်တန်ဒီစီကိုပဲဖြစ်ဖြစ်ပြန်လာပြီးတော့မဲပေးဖို့ဟိုအဆင်ပြေပါမလား။မဲပေးဖို့အစီအစဉ်ရှိသေးလားခင်ဗျာ
။ကျွန်မအနေနဲ့ပေးဖို့အစီအစဉ်ရှိပါတယ်။တန်ယုံအနေနဲ့လည်းဒီရက်တက်မှတ်တဲ့အခါမှာဘလို့ဘယ်ရက်ကိုတက်မှတ်လဲဆိုတာလည်းကျမအနေနဲ့သိချင်ပါသေးတယ်။ဘာဖြစ်တော့ကျမလည်းဒီမှာတောင်းတက်နေအောင်အလုပ်လုပ်နေအောင်ဆိုတဲ့ကြောင့်မစောင့်မွေးဝဲလည်းရှိရဲ့အဲဒါကြောင့်မို့ကျမအနေနဲ့အရင်ရောအဆင်မပြေပါဘူး။ဒါပေမဲ့ဒီလိုအခက်ခဲကြားရတဲ့ကျမသွားရောက်ပေးဖို့တော့ကျမစီစဉ်ထားပါတယ်။
ကိုအောင်စီစဉ်တင်ဆက်တဲ့သုတဆုံလင်အမေရိကန်တခွင်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOE ကလည်းထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို VOE Internet စာမျက်နှာဖြစ်တဲ့ burmese.voenews.com ရဲ့ပင်မစာမျက်နှာရဲ့လက်ရာဘက်မှာတွေ့ရတဲ့ဒါရိုက်နားဆင်ရန်ဆိုတဲ့အောက်မှာနေ့စဉ် TV သတင်းလွှာ TV Magazine နဲ့ဗီဒီယိုသတင်းတိုတွေကိုကန်ဒါလိုက်အလွယ်တကူကြည့်ရှုနိုင်ကြပါတယ်။ဒါအပြင် VOA American အတန်ကနေဒီကနေ့ညနေထုတ်လွှင့်မဲ့အစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းတိုမီတာ16.9နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုတော့ American ဆိုရရဲ့သဘောထားအမြင်ကိုနားဆင်နိုင်ပါပြီရှင
်။ American ဆိုရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ။
ဘာသာရေးလက်လက်ခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီး2014ခုနှစ်ထဲမှာပုံစံ3မျိုးတွေ့ရတယ်လို့ American နိုင်ငံကြားရေးဌာနကနေ Congress ကိုတင်သွင်းတဲ့နှစ်ပတ်လည်အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ပထမပုံစံကဘာသာရေးဆိုင်ရာယုံကြည်မှုတွေကိုလက်မခံတဲ့အကြမ်းဖက်အဖွဲ့တွေရဲ့ဖိနှိပ်မှုတွေပေါ်မှာအခြေခံတဲ့တိုက်ကိုဆိုးရတဲ့အကြမ်းဖက်မှုတွေဖြစ်ပြီးဒီအဖွဲ့တွေဟာသူတို့ရဲ့ချင်းမြောင်းတဲ့အကြမ်းဖက်အတွေးခေါ်နဲ့ဆန့်ကျင်နေတဲ့ဘယ်ဘာသာဝင်ကိုမဆိုကွယ်ပြောင်းအောင်လုပ်ဖို့အတွက်ကြိုးစားနေတဲ့ပုံတွေ့ရပါတယ်။ဒုတိယပုံစံကတော့အကျန်းဖက်အဖွဲ့ရဲ့နှိတ်ကွမှုရန်ကနေအစိုးရတချို့ကကုနိုင်ငံသားတွေကိုကုအကာအကွယ်ပေးဖို့အတွက်ပြက်ကွက်နေတာဒါမှမဟုတ်ကောင်းကောင်းအကာအကွယ်မပေးနိုင်တာဖြစ်ပါတယ်။နောက်ဆုံးတစ်ခုကတော့တချို့အစိုးရတွေကိုယ်တိုင်ကဘာသာရေးဆိုင်ရာလှုပ်ဆောင်ချက်တွေဒါမှမဟုတ်ဟောပြောမှုတွေအတွက်ခွဲခြားတဲ့ဥပဒေကန့်သတ်ချက်တွေထုတ်ပြန်ပြီးတင်းတင်းကြပ်ကြပ်အရေးယူတာတွေကြံပန်းဖန်ဆီးမှုထောင်ချမှုနဲ့တပ်ပစ်တာအထိပြုတ်လုံနေတာတွေဖြစ်ပါတယ်။ကဘာတလွားမှာကြည့်ရင်အစွန်းရောက်အကျန်းဖက်အဖွဲ့အများပြားဟာဘာသာရေးဆိုင်ရာသူတို့ရဲ့ကျင်းမြောင်းတဲ့အယူနဲ့မကပ်ရင်လူပုဂ္ဂိုလ်ကိုဖြစ်ဖြစ်ဘယ်အဖွဲ့ကိုပဲဖြစ်ဖြစ်တပ်ဖြတ်တာတွေချုပ်နှောင်တာတွေလုပ်တာတွေ့ရပါတယ်။ဒီထဲမှာ Daesh, Al-Qaeda, Al-Shabaab နဲ့ Boko Haram အဖွဲ့တွေလည်းပါပါတယ်။ဒီလူတွေရဲ့ဒဏ်ခံရသူတွေကိုတချို့အစိုးရတွေကအကာအကွယ်ပေးဖို့အတွက်အမြန်မလုပ်နိုင်တာဒါမှမဟုတ်အကာအကွယ်လုံးဝမပေးနိုင်တာတွေကြောင့်သူတို့ရဲ့လှုပ်ဆောင်မှုတွေပိုးပြီးဆိုးလာတာလည်းတွေ့ရပါတယ်။တချို့အစိုးရတွေကလည်းဘာသာကွယ်လူနည်းစုတွေကိုအကာအကွယ်ပေးပါတယ်လို့ပြောနေပေမဲ့ဘာသာရေးရာအဆွန်းရောက်တဲ့အတိုက်ခိုက်ခံရမှုတွေကိုတားဆီးဖို့အတွက်ပြက်ကွက်တာဒါမှမဟုတ်မတားနိုင်တာမျိုးလည်းရှိနေပါတယ်။ဒ ဒါ့အပြင်ဒီလိုဘာသာရေးအဆင်ရောက်တိုက်ခိုက်မှုတွေကိုကာကွယ်တားဆီးဖို့စုံစမ်းစစ်ဆေးဖို့အရေးယူဖို့ဒါမှမဟုတ်အပြစ်ပေးဖို့ပြက်ကွက်နေတာကနေအပြစ်ရှိသူတွေကင်းလွတ်ခွင့်ရနေတဲ့ delay ကိုဖြစ်စေပါတယ်ဒီထက်ဆိုတာကအစိုးရအတော်များများဟာဘာသာကြားလူနည်းစုတွေကိုအပြစ်ပေးနိုင်အောင်ဥပဒေထုတ်ပြန်တာမျိုးဒါမှမဟုတ်ဘာသာရေးဖွဲ့စည်းတစ်ခုခုပေါ်မှာရည်ရွယ်တဲ့ခွဲခြားဆက်ဆံမှုတွေလုပ်နေတာပါဒါအပြင်အများစုကိုးကွယ်တဲ့ဘာသာရေးကိုမစော်ကားအောင်ကာကွယ်တယ်ဆိုတဲ့နာမည်တက်ပြီးဘာသာရေးဆန်ရစော်ကားမှုနဲ့ဘာသာပြောင်းသူတွေအပေါ်မှာအရေးယူတဲ့ဥပဒေတွေတုံးပြီးဖိနှိပ်မှုတွေအပြင်တည်ရန်အထိပြစ်ဒဏ်ပေးတာလို့ပြစ်ဒဏ်မတန်တဆပေးတာတွေလည်းတွေ့ရပါတယ်တချို့အစိုးရတွေကလည်းအခုဒီကျင်းမြောင်းတဲ့အမြင်နဲ့ချမှတ်ထားတဲ့ဥပဒေတွေတုံးနေပြီးဘာသာရေးဖွဲ့စည်းတွေကိုအတင်းကျပ်တင်းဝင်းမှတ်ပုံတင်ခိုင်းတာဒါမှမဟုတ်အကြမ်းဖက်မှုနဲ့အစွန်းရောက်တွေကိုတိုက်ဖြတ်ဖို့လို့ပြောပြီးတချို့ဘာသာဝင်တွေပေါ်မှာအရေးယူပစ်ပေးတာတွေရှိနေပါတယ်ဘာသာရေးလွတ်လပ်ခွင့်စင်ခန်းစာမိတ်ဆက်မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကကမ္ဘာတိုက်ကြီးတွေတိုင်းမှာရောနိုင်ငံတိုင်းမှာပါဘာသာရေးခွဲခြားမှုတွေတွေ့နေရတယ်လို့စိတ်မကောင်းစရာကဒီထဲမှာAmerican ပြည်ထောင်စုပါပါဝင်နေတာဖြစ်တယ်လို့ပြောကြခဲ့ပါတယ်။ဒါကို Muslim တွေပေါ်မှာခွဲခြားဆက်ဆံတာ၊ Christian တွေ၊ Hindu တွေ၊ဗုဒ္ဓဘာသာဝင်တွေ၊ Sikh နဲ့တခြားဘာသာဝင်တွေပေါ်မှာဖိနှိပ်မှုတွေကနေတွေ့နေရတယ်လို့ကိုယ့်ဘာသာကိုကိုယ်ဆန့်ကျင်တဲ့ပုံစံတိုက်ခိုက်တာမျိုးတွေလည်းတွေ့နေရတယ်လို့ပြောပါတယ်။ဒီအစိုးရခံစားကနေနိုင်ငံစုအရအနေနဲ့သူတို့နိုင်ငံသားတွေရဲ့ဂုဏ်သိက္ခာနဲ့ရပိုင်권ကိုအလေးထားဖို့အတွက်လှုပ်လာမယ်လို့မျှော်လင့်ကြောင်းလည်းပြောပါတယ်။
အေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါတယ်။ VOA American အသံမြန်မာဘာသာအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးပါမယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံအတွင်းတနင်္လာနေ့ကအင်အားပြင်းထန်တဲ့ငရင်လှုပ်သွားခဲ့တာကြောင့်အာဖဂန်နဲ့အိန္ဒိချင်းပါကစ္စတန်နိုင်ငံတို့မှာလူ300နီးပါးတေဆုံးပြီးတော့1,900ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။အမေရိကန်ဘူမိဗေဒတိုင်းထွာရေးဌာနရဲ့အဆိုအရငရင်ပြင်းအားဟာ 9.5 ရှိတယ်လို့ဆိုပါတယ်။ငရင်ဟာပါကစ္စတန်၊တာဂျီကစ္စတန်နဲ့တရုတ်နိုင်ငံတို့နဲ့ဆက်အနီးမှာရှိတဲ့အာဖဂန်နိုင်ငံအတွင်းကဟိန္ဒူကုရှ်တောင်တန်းဒေသတွေမှာလူရေသိမ့်မထူထပ်တဲ့ဒေသမှာဗဟိုပြုလှုပ်ခတ်သွားခဲ့တာပါ။ရာသီဥတုအပြောင်းလဲကိစ္စရများအပြင်ကုန်သွယ်ရေးနဲ့တောင်တရုတ်ပင်လယ်ပြင်မှာပင်လယ်ရေကြောင်းသွားလာမှုပူးပေါင်းဆောင်ရွက်ရေးကိစ္စတို့ကိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့အမေရိကန်သမ္မတဘာရက်အိုဘားမားတို့အင်ပီရောမှာတနင်္လာနေ့ကတွေ့ဆုံစဉ်အဓိကထားဆွေးနွေးခဲ့ကြပါတယ်။ဝီဒိုဒိုဟာအမေရိကန်ပြည်ထောင်စုကိုစနစ်တာအတွင်ပထမဆုံးအကြိမ်လာရောက်တဲ့အင်ဒိုနီးရှားခေါင်းဆောင်လည်းဖြစ်ပါတယ်။သူဟာလွန်ခဲ့တဲ့တနင်္လာကသမ္မတရာထူးလက်ခံခဲ့ပြီးကမ္ဘာလူဦးရေအများဆုံးမွတ်စလင်နိုင်ငံမှာအပြောင်းလဲဖော်ဆောင်ဖို့ကတိပေးခဲ့တာဖြစ်ပါတယ်။ဒါပေမဲ့သူဟာအိုဘားမားနီးတူလွန်ခဲ့တဲ့6နှစ်ကအိုဘားမားအာဏာရရှိခဲ့စဉ်ကအတိုင်းစီးပွားရေးအခက်အခဲတွေနဲ့အတိုင်းပြည်အတွင်းမှာရင်ဆိုင်နေရတာဖြစ်ပါတယ်။ဒုတိယကမ္ဘာစစ်အတွင်းအင်ဒိုနီးရှားနိုင်ငံကတိခါမှာခင်ဗျာဒုတိယကမ္ဘာစစ်အတွင်းရုရှားတို့ကနေဂျပန်ထံကနေသိမ်းပိတ်လိုက်တဲ့ခူရီးလ်ကျွန်းစုတွေပေါ်မှာစစ်အခြေစိုက်စခန်းတည်ဆောက်ဖို့ရုရှားအစိုးရကပြင်ဆင်နေပါတယ်။ဒါဟာစီးပွားရေးအကောင့်လာနေတဲ့ပစိဖိတ်ဒေသအတွင်းကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေတိုးမြင့်ဖို့နဲ့ကာကွယ်ဖို့အတွက်အေရှပစ်ဖို့လို့ခေါ်တဲ့ရုရှားရဲ့အာရှချင်းခွင်ချာညီရေးအစီအစဉ်ရဲ့တည်ထည်စေတာအဖြစ်နဲ့ဆောင်ရွက်တာဖြစ်ပါတယ်။စီးရီးယားနယ်စပ်တစ်ဖက်မှာအခြေစိုက်တဲ့အစွန်းရောက်စစ်သွေးကြွတွေအပေါ်ရင်ဆိုင်တင်းနေမဲ့ကြိုးပမ်းမှုတွေကိုအာဏာပိုင်ရင်ကဖိအားပေးလှုပ်ဆောင်နေရမှာတူရကီနိုင်ငံအခြေပိုင်းအရှေ့တောင်ပိုင်း IS အစ္စလာမစ်စစ်သွေးကြွအဖွဲ့ဝင်တွေရှိနေရနေရာကိုဝင်ရောက်စီးနင်းတိုက်ခိုက်မှုတစ်ခုအတွင်းတူရကီရဲ့ရရှိနေဦးနဲ့စစ်သွေးကြွ9ယောက်သေဆုံးခဲ့ကြပါတယ်။
တရင်ချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်ဒီကနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ဂျွန်အလက်ဆန်ဖြစ်ပါတယ် VOA American အသံအင်ကာနေ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောတာရှင်များအားလုံးဆန္ဒနဲ့ဘဝတထက်ထဲကြကြပါစေ VOA ကိုအားပေးနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်နောက်ရက်တွေမှာပြန်လည်ဆုံတွေ့ကြတာပေါ့ရှင်ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.